Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်စက်တင်ဘာလ10ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 31 32နဲ့58တို့နိုင်တယ်လို့အရှင်းရပါပြီရှင်။ကင်းညာအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်ကျွန်တော်ကတော့ဝင်းမင်ပါကိုအောင်မြတ်သူနဲ့အတူဒီနေ့ထူးခြားတဲ့မြန်မာနဲ့နိုင်ငံတကာထိတဲ့ရောက်တဲ့နေ့ကိုပြောပြပေးပါမယ်ဒီနေ့ထူးခြားတာကတော့အမေရိကန်အနေနဲ့ဆက်ရနာသိမ်းဆန့်ကျင်ဆန္ဒပြသူတွေနဲ့အတူရပ်တည်နေမယ်လို့ဆိုလိုက်ပါတယ်မြန်မာနိုင်ငံနဲ့ကိုဗစ်ကြောင့်နေ့စဉ်သေဆုံးသူတွေ့ရှိထားမှုကတရာအောက်ကိုစက်တိုက်ကြာဆင်းလာနေပါတယ်အရှတလွာကိုဗစ်ကူးစက်မှုထိန်းချုပ်ရင်မှာတော့စင်ကာပူနဲ့ဩစတြေးလျမှာဆက်ထိန်းထားရသေးပေမဲ့ဗီယက်နမ်မှာတော့ပြန်ဆဆန်းဖွင့်ပေးဖို့ပြင်ဆင်နေကြပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးပါပါမဆင်မရင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူသောရရှင်တွေကိုတင်ဆက်ပေးမယ်တောက်ကြညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့မကွေးတိုင်းခံကောခရိုင်တွေကနှံခါရွာမှာဒီကနေ့ဒေသခံကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်
ကမ်းကီတုံးဆလာရင်တော့ပြကြသွားတယ်ဗျာ။ဒီကတူကကျွန်တော်တပွဲဖြစ်တဲ့ချိန်ကိုတက်လာရေးဖြစ်တဲ့ချိန်မှာကျွန်တော်ကျန်နေအရာမပြောင်းပြန်နောက်ဆုတ်တဲ့ချိန်မှာဒီကသွားတ
ယ်။နှံခါချေးရွာကအခြေအနေပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ကြရပြီနဲ့ကရင်ဒီဘော်လခဲမျိုးကနှမ်းဖဲချေးရွာမှာလည်းစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်လို့တေဆုံးမှုရှိခဲ့ပါတယ်။တရုတ်ကွန်မြူနီပါတီကကြီးမှုကျင်းပတဲ့အာရှနိုင်ငံရေးပါတီတစ်ဆုံပွဲမှာတော့ NND ပါဝင်ပြည်တင်းကပါတီတချို့တက်ရောက်ပါတယ်။အကြမ်းဖက်မှုနဲ့ပတ်သက်တဲ့နေထိုင်ခွင့်ပေးထားတဲ့အင်ရှင်တွေကိုအရေးယူမယ်လို့စစ်ကောင်စီကကြေညာပါတယ်။ဒီလိုသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးကြပါလိမ့်မယ်ရှင်
။မြန်မာဆက်ရနာသိမ်းမှုကိုကန့်ကွက်ဆန္ဒပြနေတဲ့မြန်မာပြည်သူတွေနဲ့အတူရပ်တည်ထောက်ခံနေပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကထပ်ပြောခဲ့ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်ဆင်ရေးသဘောကြေညာချက်ပေါ်တနေ့ကတုံ့ပြန်ရမှာမြန်မာအကြမ်းတဲကိုအကြမ်းဖက်နည်းနဲ့ဖြစ်ရှင်းတာကိုလက်မခံနိုင်ဘူးလို့အမေရိကန်ကပြောခဲ့တဲ့ပေါ်သတင်းထုတ်တွေရဲ့မေးခွန်းကိုပြောခွင့်ရ Net Press ကပြန်ဖြေသွားခဲ့တာပ
ါ We stand with the people of Burma and the people of Burma have demonstrated time and againthat they do not support this coup they do not support this extra constitutional this anti-democratic activity
မြန်မာပြည်သူတွေနဲ့သူရက်တီလာတာကိုအမြဲပြောလာခဲ့ပါတယ်မြန်မာပြည်သူတွေအနေနဲ့ဆက်ရနာသိမ်းတာကိုဆက်လက်ဆန့်ကျင်နေချိန်မှာသူတို့လိုပဲအမေရိကန်အနေနဲ့လည်းဒီမိုကရေစီပြန်ဖော်ဆောင်တာကိုမြင်လိုပါတယ်။ဒီအတွက်အာဆီယံပါဝင်နိုင်ငံတကာအတိုင်းအဝန်းနဲ့အတူတန်တမာရေးစီးပွားရေးပိတ်ဆို့တင်ခတ်မှုတွေသုံးပြီးကြိုးပမ်းနေပါတယ်လို့ပြောခွင့်ရ Price ကပြောသွားခဲ့တာပါ။ဒီဆက်ရနာသိမ်းမှုအတွက်တာဝန်ရှိသူတွေအနေနဲ့အခြေခံအခွင့်အရေးတွေဖြစ်တဲ့ငြိမ်းချမ်းစွာစုဝေးအခွင့်နဲ့ငြိမ်းချမ်းစွာဆန္ဒပြခွင့်တွေကိုကျင့်သုံးရုံကျင့်သုံးသူတွေပါဝင်မြန်မာလူထုပေါ်အကြမ်းဖက်လို့ရကျူးလွန်သူတွေပေါ်ဒဏ်ခတ်အရေးယူချမှတ်တာတွေလှုပ်ထားပြီးဒါဟာအမေရိကန်ကဆက်လုပ်သားမှာဖြစ်ပါတယ်လို့လည်းပြောခွင့်ရ Price ကဆက်ပြောသွားခဲ့ပါတယ်။အခုလိုချိန်မှာမြန်မာနိုင်ငံရဲ့ဆက်ရနာသိမ်းဆန့်ကျင်ဆန္ဒပြပွဲတချို့မန္တလေး၊စကိုင်း၊တနင်္သာရီစတဲ့ဒေသတချို့မှာဆက်ဖြစ်ခဲ့ပါတယ်ခင
်ဗျ။မြန်မာနိုင်ငံ COVID-19 တတိယလိုင်းကာလမှာနေ့စဉ်သေဆုံးသူအကြီးအကျယ်ဟာပြီးခဲ့တဲ့ရက်အနည်းငယ်ကစပြီးတော့တရာအောက်ကိုကျလာပါတယ်။ကျမအီဝင်းတနာကဒီကနေ့စက်တင်ဘာလ10ရက်နေ့ည8နာရီမှာထုတ်ပြန်တဲ့စာရင်းအရလုံးရတဲ့24နှစ်အတွင်းဓာတ်ခွဲစမ်းသပ်မှုပေါင်း 24,818 ခုကိုစစ်ဆေးခဲ့တာမှာယောဂကုသတာသူ 2,102 ဦးရှိခဲ့ပြီးတော့သေဆုံးသူကတော့88ယောက်ရှိခဲ့တယ်လို့ဖော်ပြထားပါတယ်။ကျန်းမာရေးလုပ်သားတွေနဲ့ပရာဟိတကူညီသူတွေကတော့အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာတက်ကိုပို့ပြီးတော့များနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ COVID ကကွယ်ထိန်းချုပ်ရေးအတွက်ဆိုပြီးတော့စာသင်ကျောင်းတွေကိုစက်တင်ဘာလ23ရက်နေ့ကနေပြီးတော့24ရက်နေ့အထိသတင်းနှစ်ပတ်ကြာဆက်ပိတ်ထားမယ်လို့လည်းဒီည8နာရီသတင်းမှာကြေညာသွားပါတယ်။အခုလက်ရှိမှာဂျာကာလာအမျိုးသားညီညွတ်ရေးဆိုတာ NUG ကတနိုင်ငံလုံးအနေနဲ့ဆက်ရနာသိမ်းမှုကိုစန့်ကျင်ပြီးတော့ပြည်သူတော်လှန်ရေးဆင်နွှဲကြဖို့ကြေညာလိုက်ပြီးတဲ့နောက်လူထုကြားမှာကိုဗစ်ရောဂါနဲ့ပတ်သက်တဲ့စိုးရိမ်မှုတွေထက်ကိုနေ့စဉ်ဖြစ်ပျက်နေတဲ့အခြေအနေတွေပေါ်မှာပို့ပြီးတော့အာရုံစိုက်နေကြပုံရပါတယ်။နိုင်ငံတော်ဝန်ကမြို့နယ်ပေါင်း119မြို့နယ်မှာ stay at home မလိုအပ်ဘဲနဲ့အိမ်ပြင်မထွက်ကြဖို့အမိန့်ထုတ်ထားပေမဲ့လည်းအဲ့ဒီထဲကတချို့မြို့နယ်တွေမှာဆက်ရနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်ရှိနေပြီးဒီကိုရေးကိုဗစ်ကာကွယ်အနေနဲ့နှကောင်းစည်းတွေတက်ပြီးဆန္ဒပြကြသူတွေကိုတွေးကြပါတယ်။အသက်ရဲ့ကြီးရင်သူကိုစစ်ကောင်စီကတရုတ်လုံဆိုင်နိုဖန်ကိုဗစ်ကာကွယ်ဆေးထိုးပေးပေမဲ့လည်းတခြားအသက်ရဲ့အပိုင်းခြားတွေကာကွယ်ဆေးထိုးခွင့်ရဖို့အလားအလာကတော့အခုထိမသေးသေးပါဘူး။ ငွေကြေးတနက်သူကတော့နီလန်အမျိုးမျိုးနဲ့ရနိုင်တဲ့ကိုဗစ်ကာကွယ်ဆေးထိုးနေတဲ့သတင်းကိုလည်းရရှိထားပါတယ်ခင်ဗျာ
။စင်ကာပူမှာတော့ကိုဗစ်ကူးစက်မှုတိုးတက်လာနေပေမဲ့ထိုးတက်လာနေပေမဲ့လက်ရှိထိန်းချုပ်ကန့်သတ်မှုတွေထပ်တိုးဖို့မလိုသေးဘူးလို့ထိပ်တန်းအရာရှိသူကပြောလိုက်ပါတယ်။မကြာခင်သတင်းပတ်တွေအတွင်းပြင်းထန်လာနေတဲ့အခြေအနေတွေကိုဆက်ဆောင်ကြည့်နေပြီးဒီကန့်သတ်ချက်တွေကိုပြန်လဲမပြော့သေးဘဲဆက်ထိန်းထားမယ်လို့သူကဆက်ပြောလိုက်ပါတယ်။ဗီယက်နမ်မှာတော့ကိုဗစ်ကန့်သတ်ချက်တွေကြောင့်အထိနာနေတဲ့စီးပွားရေးပြန်ဥမော်လာစေဖို့ရှေ့လမှာကမ္ဘာလှည့်ခရီးသွားတွေအတွက်ဖူကွက်ကျွန်းကိုအစမ်းပြန်ဖွင့်ပေးမယ်လို့အရာရှိတွေကဆိုပါတယ်။အရင်ကိုဗစ်ကိုကောင်းကောင်းထိန်းချုပ်နိုင်ခဲ့ပေမဲ့ဒယ်လ်တာမျိုးကွဲတဲ့ကြောင့်အခု3လကြာကိုဗစ်ဖြစ်နှုန်းပြန်တက်လာတဲ့ဗီယက်နမ်မှာပြည်တော်ပြန်နိုင်ငံသားတွေနဲ့စီးပွားရေးရင်းနှီးမြှုပ်နှံသူတွေကလွဲပြီးလိုင်းလည်သူအားလုံးကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားခဲ့တာပါ။ထိုင်းနိုင်ငံမှာတော့ကမ္ဘာလှည့်ခီးသွားများတဲ့ဖူကက်ကျွန်းပါဝယ်တချို့ဒေသတွေကိုပြန်ဖွင့်ပေးတာပါတယ်။ဩစတြေးလျမှာတော့အကြီးဆုံးမြို့တွေဖြစ်တဲ့ဆစ်ဒနီနဲ့မဲလ်ဘုန်းမှာဒယ်တာဘိုးပြန့်လာနေတာမို့လော့ဒ်ဒေါင်းဆက်ချထားသလိုဒီနေ့ပိုးကွသူ1900ကျော်အထိစံချိန်ချင်းအများဆုံးရောက်လာပါတယ်။ဆစ်ဒနီရှိရအများဆုံးဖြစ်တဲ့ New South Wales ပြည်နယ်မှာတင်နေ့စဉ်ပိုးကူးစက်သူက1500ပတ်ဝန်းကျင်ရှိလာနေပါတယ်ခင်ဗျာ။
အာဖရိကတိုက်အနေနဲ့ဒီနှစ်ကိုမှရောက်တဲ့အချိန်မှာလက်ခံရရှိမဲ့ COVID-19 ကာကွယ်ဆေးရည်တော်ဟာမူလကမန္တရာချက်ကို25ခန်းလို့ရော့နေမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အာဖရိကတိုက်ဆိုင်ရာညွှန်ကြားရေးမှူးကကြာသပတေးနေ့မှာပြောပါရယ်ချမ်းသာတဲ့နိုင်ငံအတော်များများမှာဆေးနှလုံးအပြစ်ထိုးပြီးတဲ့အပြင်ဖြစ်စွတ်ကာကွယ်ဆေးနောက်တစ်လုံးကိုပါထပ်ထိုးဖို့လုပ်နေတဲ့အချိန်မှာကာကွယ်ဆေးအလုံးလုံးမရသေးတဲ့အာဖရိကတိုက်မှာတော့လူဦးရေစုစုပေါင်းရဲ့300ခန်းလုံးကျော်လေးပဲဆေးထိုးရပါသေးတယ်ကုလသမဂ္ဂရဲ့ COVAX ကာကွယ်ဆေးအစီအစဉ်ကနေ Max Lagaria ဆိုလို့ရှိရင်အာဖရိကနိုင်ငံတွေကိုပေးပို့ခဲ့တဲ့ကာကွယ်ဆေးအရေအတွက်စုစုပေါင်းရဲ့သုံးစားပမာဏလောက်ဟာအမေရိကန်မှာအလားအသက်ဖြစ်သွားခဲ့တယ်လို့ WHO ရဲ့အာဖရိကတိုက်ဆိုင်ရာအကြီးအကဲမက်ရှိုက်ဒီဆိုမိုရတီကကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင် COVID စီစဉ်ကနေအာဖရိကအတွက်ကာကွယ်ဆေးလုံးရည်5သန်းကျော်ပေးပို့ခဲ့ပါတယ်။ဒါပေမဲ့မက်ရှလာကလေးကစပြီးတော့အမေရိကန်ဆေးကုမ္ပဏီတွေကစွန့်ပစ်ခဲ့တဲ့ကာကွယ်ဆေးအရေအတွက်ဟာစက်တင်ဘာလ1ရက်နေ့အထိဆိုရင်အလုံးရည်15သန်းကျော်ရှိတယ်လို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။ပို့ပြီးတော့ကူးစက်မြန်တဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲအသစ်တွေတစ်ကမ္ဘာလုံးပေါ်လာနေပြီးကာယရောဂါတိုက်ဖျက်ရေးရုန်းကန်နေကြရတဲ့အများအမေရိကန်နဲ့ချမ်းသာတဲ့တခြားနိုင်ငံတွေအနေနဲ့သူတို့စီမှာပိုနေတဲ့ COVID-19 ရောဂါကာကွယ်ဆေးတွေကိုဆင်းရဲတဲ့နိုင်ငံတွေစီကိုပေးလူကြဖို့အကြီးအကျယ်ပြအားပေးတာခံနေရပါတယ်ခင်ဗျာ
ဒီအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့တောက်ကြနေညသတင်းတွေကိုဆက်ပြောပြနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းဖင်တို့နှစ်ဝက်ကျော်အတွင်းပထမဆုံးဖုန်းပြောပြီးကြေကြေပြန့်ပြန့်ဆွေးနွေးသဘောတူမှုတချို့ရခဲ့ကြပါတယ်။ခုနှစ်လအတွင်းကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကခေါင်းဆောင်နှစ်ဦးပြန်ဆဆွေးနွေးကြရမှာနှစ်နိုင်ငံကြားပြိုင်ဆိုင်မှုတွေကထိတ်ထိတ်မတွေ့ရင်မိနစ်90ကြာမနေ့ကပြောဆိုသဘောတူခဲ့ကြပါတယ်။နှစ်နိုင်ငံအကျိုးတူစီးပွားနဲ့စံတန်ဖိုးတွေထပ်တူကြတာရောကွဲလဲတာကိုပါအပါအဝင်မဟာဗျူဟာကိစ္စရပ်ကြီးတွေကိုသမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီတို့ကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြတယ်လို့သမ္မတအိမ်ပြည်တော်ကကြေညာချက်ထုတ်ခဲ့ပါတယ်။စီးပွားရေးဥရရာသီပြောင်းလဲဖောက်ပြန်မှုနဲ့ကိုဗစ်ကာယရောဂါဆိုင်ရာကိစ္စရပ်တွေကိုလည်းအာရုံစိုက်ဆွေးနွေးခဲ့ကြတယ်လို့အမေရိကန်အစ်မြေအရာရှိတယောက်ကဆိုပါတယ်။အမေရိကန်အပြင်အင်ဒိုပစိဖိတ်ဒေသနဲ့ကမ္ဘာတဝန်းငြိမ်းချမ်းတည်ငြိမ်နဲ့တာယာဝါပြောရေးအတွက်နှစ်နိုင်ငံကြားအပြိုင်ဆိုင်တွေပဋိပက္ခဘက်မရောက်အောင်သမ္မတဘိုင်ဒန်အဓိကထားဆွေးနွေးခဲ့တယ်လို့လည်းအိမ်ပြည်တော်ကဆိုပါတယ်။တရုတ်ဆိုရပိုင်းသတင်းမီဒီယာတွေမှာတော့အမေရိကန်ရဲ့တရုတ်ဆိုင်ရာမူဝါဒတွေကြောင့်နှစ်နိုင်ငံဆက်ဆံရေးပြင်းပြင်းထန်ထန်ထိခိုက်ခဲ့ရတယ်။ဒါပေမဲ့ပြန်ကောင်းအောင်ကြိုးပမ်းသွားမယ်လို့တရုတ်သမ္မတကပြောခဲ့ကြောင်းဖော်ပြခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကနေကာတာလီကျောင်းလိုင်းခီးသည်တင်လေရင်ကိုဒိုဟာမြို့စီထွက်ခွာပြန်တန်းခွင့်အတွက်တာလီဘန်တွေကမနေ့ကခွင့်ပြုလိုက်တာကြောင့်အမေရိကန်နိုင်ငံသားတို့ချို့အာဖဂန်ကနေထပ်ပြီးတော့ထွက်လာကြပြီလို့အမေရိကန်နိုင်ငံသားရေးဝန်ထမ်းတာကပြောပါတယ်။အမေရိကန်နိုင်ငံသား30ကျော်နဲ့တရားဝင်အမြဲတမ်းနေထိုင်ခွင့်ရရှိသူတွေကိုလေယာဉ်ပေါ်မှာလိုက်ပါဖို့ကျွန်တော်တို့ဖိတ်ကြားခဲ့ပါတယ်။အားလုံးကတော့အာဖဂန်ကနေထွက်ခွာမယ်လို့လုံလုံလည်လည်မဆုံးဖြတ်ကြပါဘူး။အကြောင်းပြချက်အမျိုးမျိုးပေးကြပါတယ်။တချို့ကအချိန်ယူစဉ်းစားကျင်သေးတယ်လို့ပြောပါတယ်။တချို့ကလည်းသူတို့မိသားစုတွေရှိတဲ့အတွက်ဆက်ပြီးနေကျင်ကြတယ်။ ဆေးကုသဖို့အတွက်ဆက်နေကျင်တယ်ဆိုပြီးပြောတဲ့သူတွေရှိပါတယ်လို့အမေရိကန်နိုင်ငံသားဤဝန်ထမ်းပြောခွင့်ရ Net Price ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်အမေရိကန်တပ်ဖွဲ့တွေရုတ်သိမ်းလိုက်တဲ့ဩဂုတ်လ31ရက်နေ့နောက်ပိုင်းပထမအကြိမ်တိုင်းပြည်ကထွက်ခွာခြင်းတွေကိုတာလီဘန်တွေဘက်ကပူးပေါင်းဆောင်ရွက်မှုနဲ့မနေ့ကကယ်တင်ခွင့်ရရှိသွားတာပါလေးမောမှာအမေရိကန်နိုင်ငံသားတွေအပါအဝင်နိုင်ငံသား200ကျော်ပါတယ်လို့ AP သတင်းဌာနကပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အာဖဂန်ကထွက်ခွာတဲ့အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်တပ်ဖွဲ့ဝင်တွေအတွက်အလုပ်လုပ်ပေးခဲ့တဲ့အာဖဂန်နိုင်ငံသားတွေအပေါ်ကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုပ်ခဲ့သောဖြစ်တဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရEmily Horney ကလည်းသတင်းစာရှင်းလင်းပွဲထုတ်ပြန်လာပါတယ
်အာဖဂန်နစ္စတန်မှာတော့တာလီဘန်တွေကဆန္ဒပြသူတွေကိုပိုချမ်းဖက်နေပါတယ်ဒါပေမဲ့စီးပွားလိမ္မာတံမခံရစေဖို့လည်းလမ်းလျှောက်ဖို့ကုလသမဂ္ဂဘက်ကတောင်းဆိုလိုက်ပါတယ်တာလီဘန်တွေအနေနဲ့ငြိမ်းချမ်းစွာဆန္ဒပြချစ်တဲ့သူတွေကိုတကယ့်ကြီးစံစစ်တွေလက်ကင်ထုတ်တွေနဲ့နောက်ကြာပွတ်တွေပါသုံးပြီးပိုချမ်းဖက်ဖြုတ်ခွဲလာတာကြောင့်ဆန္ဒပြသူအနည်းဆုံး၄ဦးတေခဲ့ပြီးပြီလို့ကုလသမဂ္ဂလူခွင့်ရုံးကဒီနေ့ပြောလိုက်ပါတယ်ကုလလူခွင့်ဆိုင်ရာပြောခွင့်ရရာဗီနာရှမ်ဒန်ဆန်နီကအာဖဂန်ဆန္ဒပြသူတွေရဲ့အိမ်တွေကိုတရင်ချင်းလိုက်ရှာနေတာတွေလုပ်နေတဲ့သတင်းတွေရထားတယ်လို့ဂျနီဗာကလူခွင့်ဆင်နီဘက်မှာပြောလိုက်ပါတယ်အခုလိုချိန်မှာတာလီဘန်တွေလက်ထက်ဒေါ်လာဘီလီယံချီပိုင်ဆိုင်မှုနဲ့အလွန်ငွေတွေမရအောင်နိုင်ငံတကာဘက်ကထိန်းထားတာကြောင့်လူသားချင်းစာနာမှုနဲ့စီးပွားရေးအခြေအတွေတွေဆုတ်လာနိုင်တယ်လို့ကုလသမဂ္ဂကသတိပေးခဲ့လိုက်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့ကိုကုန်ပစ္စည်းတင်ကိုပိုခွင့်ပြီးခဲ့တဲ့နှစ်ကတည်းကပိတ်ပင်ခံထားရတဲ့မလေးရှားနိုင်ငံ Top Glove Corporation လက်အိတ်ကုမ္ပဏီကသူတို့ပစ္စည်းတွေကိုအမေရိကန်ကိုတင်ပို့ခွင့်ရောင်းချခွင့်ပြန်ရပြီလို့ဒီကနေ့ပြောပါတယ်။အဲ့ဒီစက်ရုံရဲ့ဒီကုမ္ပဏီရဲ့စက်ရုံတွေမှာအလုပ်သမားတွေကိုအနိုင်ထက်ပြုမတော်မတရားလုပ်ခဲ့တာတွေရှိခဲ့တယ်ဆိုတော့ခိုင်လုံတဲ့အထောက်အထားတွေရထားပြီလို့ပြီးခဲ့တဲ့မတ်လမှာအမေရိကန်အာဏာပိုင်တွေကပြောခဲ့ပြီး2020ပြည့်နှစ်ဇူလိုင်လကစပြီးတော့အဲ့ဒီကုမ္ပဏီထုတ်တစ်ခါသုံးလက်အိတ်တွေတင်သွင်းကိုပိတ်ပင်ခဲ့တာပါ။ဒီ Top Glove ကုမ္ပဏီဟာလက်ကန်အိတ်တွေထုတ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီဖြစ်ပါတယ်။အခုတော့စက်တင်ဘာလ10ရက်နေ့ကစပြီးတော့သူတို့ရဲ့လက်ကန်အိတ်တွေကိုအမေရိကန်စစ်ကံအားလုံးကနေပြန်လည်ပို့ခွင့်ရပြီလို့ Top Glove ကုမ္ပဏီကပြောတာဖြစ်ပါတယ်။သူတို့ရဲ့စက်ရုံအားလုံးမှာအတင်းအဓမ္မလုပ်ပိုင်းလုပ်အားပေးစေခိုင်းတာမျိုးတွေဖြည့်ရှင်းပြီးသွားပြီလို့တီးကြားလွတ်တဲ့ Impact ကုမ္ပဏီအကြံပေးရဲ့အစီရင်ခံစာကိုကိုးကားပြီးတော့ Top Glove ကုမ္ပဏီကဧပြီလမှာပြောခဲ့ပါတယ်ခင်ဗျာ။
စက်တင်ဘာလ10ရက်တောက်ကြနေ့ရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မကွေးတိုင်းဂံကောခရိုင်နယ်ကနှမ်းခါကျေးရွာမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ် PDF တပ်ဖွဲ့တွေဒီကနေ့စက်တင်ဘာလ10ရက်နေ့တောက်ကြနေ့မနက်ပိုင်းတုန်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့စက်တင်ဘာလ9ရက်နေ့ကြာသပတေးနေ့ကလည်းနှမ်းခါအပါအဝင်အနီးနားမှာရှိတဲ့ရွာတချို့ကိုစစ်တပ်ကနေဝင်ပြီးတော့တိုက်တဲ့အတွက်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်အဲ့လိုတိုက်ပွဲတွေဖြစ်ပြီးတဲ့နောက်မှာရွာ၃ရွာထပ်မင်းဲကိုစစ်တပ်ဘက်ကမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ခိုက်မှုအတွင်းမှာဒေသခံ၁၀ယောက်ထပ်မင်းဲလည်းအသက်ဆုံးခဲ့ရပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင
်နန်းခါကျွော်မှာဒီကနေ့စက်တင်ဘာလ၁၀ရက်တောက်ကြနေ့ကစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမနက်ပိုင်းမှာတိုက်ပွဲဖြစ်ခဲ့ပါတယ်တိုက်ပွဲဖြစ်ပြီးတဲ့နောက်စစ်တပ်ကနန်းခါကျွော်ကနေအိမ်တွေကိုမီးရှို့သွားခဲ့တယ်လို့နန်းခါကျွော်သားဒူက VOA ကိုပြောပါတယ်
ကျော်35ရင်ဟုတ်ခလန်းကြီး35ရင်တော့ပြကြသွားတယ်ဗျာဒီနေ့ကသူတို့ကကျွန်တော်တော်ဝင်ဖြစ်တဲ့ကျွန်တော်တို့တက်လာရေးဖြစ်တဲ့ချိန်မှာသူတို့ကဟာလေကုံကုန်းကိုသူတို့ကတက်ခွဲသူတို့တွေချီတော့ကြတော့ကျွန်တော်ကျန်နေကျွန်တော်ကျန်နေနေအရာမပြောပြန်တော့ဆုတ်တဲ့ချိန်မှာသူတို့ကရွာထဲကိုပတ်ပြီးတော့မီးရှို့တော့ဗျာ
နန်းခါကြီးရွာဟာအင်ဂျီ1000လောက်ရှိတဲ့ရွာကြီးဖြစ်ပြီးအင်ဂျီတော်တော်များများမီးလောင်သွားခဲ့ပါတယ်မနေ့စက်တင်ဘာလ9ရက်နေ့ကလည်းဂံကောခရိုင်ညင်သားကြီးရွာနဲ့ကုန်းကြီးရွာမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ပြီးစစ်ကောင်စီကပြစ်လို့ပြည်သူတွေဘက်ကတေဆုံးတာတွေရှိခဲ့ပါတယ်။စစ်တပ်ကလက်နက်ကြီးတွေဆက်တနတ်တွေနဲ့ပစ်ခတ်ပြီးနေအိမ်တွေကိုလည်းမီးရှို့ခဲ့တယ်လို့ဒေသခံတူကပြောပါတယ်
။ဒါကဟိုကလမ်းမကြီးတွေနဲ့ပြည်သူတွေပြည်သူတွေကလမ်းမကြီးကြီးတွေကစီလို့တောင်းရတယ်ကြတယ်ရတယ်။အာမင်းကတော့မင်းကတေဆုံးမှာတော့တေဆုံးမှုကပြည်သူဖက်ကအပြင်းနဲ့ပြည်သူတေဆုံးမှာတော့၁၉ရောက်ရှိတယ်ဗျ။အဲ့ဒါကူရပတ်ပေါ်နံပါတ်ပတ်ပေါ်ရဲ့နေရာပေါင်းအဲသူတို့ကလမ်းမကြည့်နေတာသူကရင်းတော့ရင်းကနေတော့သူတို့ကတော့ဒါတော့တော့သူတို့ကတော့ရာတီထိုးဝင်ဝင်မအေးမျိုးအင်းမျိုးရှိတော့ဒါအခုလိုမျိုးကလူတွေတက်အမျိုးလုံးတွေကသူတို့ကတောင်းရမြေတယ်မင်းကတော့အဲ့ဒါမျိုးကိုကူရပတ်ပေါ်လူလုံးစုတယ်နံပါတ်ပတ်ပေါ်ငါးလုံးစုတယ်ကိုလုံးစုတယ်သူတို့ဖက်ကနေဒါတက်နေတာရင်းနှီးမှာ
စက္ကန့်နဲ့ဒီနာဒီဒီနာဟာစင်နာတီရဲ့အမျိုးသားအင်ဒီယောဘာသာဒီဝန်စီတွေကဝန်မှန်ရှိတဲ့အမျိုးသားတွေစစ်ကောင်စီဘက်ကတော့စက်တင်ဘာလ9ရက်နေ့လယ်တနားရီလောက်မှာစစ်တပ်ကနယ်မြေတည်ငြိမ်ရေးလုပ်ငန်းတွေလှုပ်ဆောင်နေချိန်မြန်သားကြီးရွာအဝင်းမှာ PDF တွေကအရှိဘက်ကိုစုတ်ခွာထွက်ပြေးသွားခဲ့ပြီးလက်နက်တွေတင်းစီရမိတယ်လို့သတင်းထုတ်ပြန်ထားပါတယ်။မကွေးတိုင်းထဲမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေမီလာကစလို့မကြာမကြာဖြစ်ခဲ့ပြီးနောက်စစ်တပ်ကဂံကောခရိုင်ထဲကဂျေးရွာတွေကိုမကြာခဏဆိုးသလိုဝင်ရောက်ရှာဖွေပြီးရှင်းလင်းဖမ်းဆီးတာတွေလုပ်နေတာပါ။တိုက်ပွဲကြောင့်ဒေသခံတောင်းတဲ့ကြီးအိုးဝင်းစွန့်ထွက် မှာတည်ရှိတဲ့ရွာဖြစ်ပါတယ်ခင်ဗျာ
။မကွေးတိုင်းကံကောခရိုင်နှံခါကျေးရွာကနောက်ဆုံးအခြေအနေကိုကြော်ကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယားပြည်နယ်ဘောလခဲဘက်ကအခြေအနေကိုလည်းတင်ပြပေးကြပါတယ်။ကယားကရင်ပြည်နယ်ဘောလခဲမြို့နယ်တွေကနန်းဖဲကျေးရွာအပေါ်မှာဒီစစ်တပ်ကနေလက်နက်ကြီးကြီးနဲ့ပစ်ခတ်တာကြောင့်နှမ်းခုန်နေတဲ့အမျိုးသမီးတဦးသေဆုံးပြီးတော့ကလေးငယ်တွေအပါအဝင်၄ဦးဒဏ်ရာရခဲ့တယ်လို့မိသားစုဝင်က VOA မြန်မာပိုင်းကပြောပါရယ်ဒဏ်ရာရတဲ့သူတွေကိုစေယုံပို့ဖို့ကူညီပေးခဲ့တဲ့ပရဟိတသမားတဦးကိုလည်းစစ်တပ်ကနေဖမ်းဆီးသွားပါတယ်အဲ့ဒီနေရာတဝိုက်မှာအခုရက်ပိုင်းကတိုက်ပွဲတွေမရှိပေမဲ့လို့စစ်ကောင်စီတပ်ဖက်ကပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါရယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းနှမ်းလောင်ပြောပြပေးပါရှင်
ပေါ်လခဲမြို့နယ်နန်းဖဲကျေးရွာဖက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့စက်တင်ဘာလ9ရက်ကြာရပလီနေ့ကပစ်ခတ်မှုအတွင်းတောင်ယာထဲမှာနှမ်းခုန်နေတဲ့အမျိုးသမီးတဦးသေဆုံးပြီးတော့တောင်ယာထွက်နှမ်းခုန်သူ18ဦးလောက်ဘေးလွတ်ရာကိုထွက်ပြေးချင်းလက်နက်ကြီးကြီးကြာလာပြီးတချို့ကလည်းဒဏ်ရာရခဲ့ကြတယ်လို့ဒဏ်ရာရသူတယောက်ရဲ့မိသားစုဝင်က VOA ကိုပြောပါတယ်
တောင်ယာမှာသွားတဲ့လူတွေလေအဲ့ဒါမနာချင်မှာကလက်နက်ကြီးထုတာကြတော့ရာကန်ပြီးထုတော့သူကပြေးတယ်လေပြေးတော့ပြေးချစ်ကုန်ကြတာကျမတို့တောင်ရလူပေါ့နော်ကလေးမတယောက်တော့ပွေချပြီးပါပြီးတော့ကျမရဲ့ဟိုအမျိုးသားရဲ့ညီတယောက်ကတော့အသေးသားဖြစ်နေတယ်ဟိုဘိုက်မှာထိသွားတာပေါ့နော်ဘိုက်ပေါက်သွားတည်တဲ့လူကတော့တယောက်ဒါရရဒါက၄ယောက်အသေးသားကဟို၄ယောက်စလုံးပေါ့နော်အေးအဲ့ဒီတောင်ရသွားတဲ့လူတော့တင်းကြတာတော့အသာထွက်တာနဲ့တခါတည်းကိုရောက်လာတာပဲအဲ့မှာ50ချိတ်အဆက်မပြတ်ဘူးလက်နဲ့ကြည့်ရတော့ကျမလည်းမမှန်တော့သူတို့ကတော့60မမှလို့တော့ဖြစ်နေတယ်တိုက်ပွဲနဲ့ဖြစ်ပြီးနဲ့ရန်ကန်ပြစ်နေတာ
အခုလက်နက်ကြီးကြီးကြတဲ့နေရာတွေမှာလက်ရှိတိုက်ပွဲတွေမရှိပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့ဩဂုတ်လကတော့ပေါ်လခဲမြို့နယ်ထဲမှာကရင်နီတပ်မတော် KA ကရင်နီအမျိုးသားကာကွယ်ရေး KNDF အဖွဲ့တို့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။စက်တင်ဘာ9ရက်နေ့ကစစ်တပ်ဖက်ကလက်နက်ကြီးကြီးပစ်ခတ်မှုကြောင့်အသက်23နှစ်အရွယ်မှတ်ဖိုးမှုအသက်73နှစ်အရွယ်မောင်ထက်ဇေယဝင်းအသက်16နှစ်အရွယ်မောင်ညင်ကြီးစိုးကြိုင်အသက်16နှစ်အရွယ်မထေးလာပေါ်နဲ့အသက်40အရွယ်ဦးလယ်မှုတို့လေးဦးလဲကြီးစားထိမှန်တရားရခဲ့တယ်လို့အကူအညီပေးသူတို့ကပြောပါတယ
်။ဒီကောင်ကတော့9ယောက်ပေါ့ကျွန်တော်ကတော့4ယောက်ကိုအချင်းကြီးကထုံးနိုင်တယ်။ဒါရန်ကတော့ဒီကိုစီယာဝင်းဆက်က73နှစ်ဘယ်ကောင်စာထိမှန်တာဖေလာပေါ်ကအသက်16နှစ်အဲသူကတော့ဘယ်ဘက်ပေါင်မှာစာထိမှန်တာလဲ။နောက်တစ်ယောက်ကတော့ညီညီစိုးကြံအသက်16နှစ်เดเนี่ยคงไปป้าบ่เนาะเดเวชั้นนี่แหละที่มันน่ะเออนับได้แล้วเนเน่แต่อคินนี่โคเรอู้เลมูบ่เนาะอซอบายน้องก็တော့โหเทพเสียวินยะอภิตูก็တော့เดเววงบายผิดกันมาอูบายเราถอดได้อนิจจังมีสิတော့
လက်နက်ကင်တက်ခတ်သူတွေမဟုတ်ဘဲနဲ့တာမန်တောင်ယာစိုက်စားနေကြတဲ့ဒေသခံပြည်သူတွေအပေါ်အခုလိုတက်ခတ်မှုတွေလုပ်နေတဲ့အတွေ့ထိခိုက်မှုဆုံးရှုံးမှုကြီးမားတယ်လို့ဒဏ်ရာရသူမိသားစုဝင်ကဆက်ပြောပါတယ်
ကလေးမျိုးခုချိခိုင်းမှုရှိသွားတော့ကျမတို့တော့တော်တော်ဆုံးရှုံးမှုရှိပြီပေါ့နော်။တောင်ရအနေနဲ့လည်းဆုံးရှုံးမှုရှိတယ်။မိသားစုစည်းပွားရေးတွေလည်းတော်တော်ချိခိုက်သွားတယ်။ပြီးတော့အခုဖြစ်လာတဲ့ဟာမျိုးကြတော့တိုက်ပွဲဖြစ်လို့ညံ့ညံ့ခိုင်ရိုက်ကျမတို့ကဟိုမပြောလို့ဘူးပေါ့နော်။အခုကကြတော့ဟိုတောင်ရသွားတဲ့အချိန်ပြည်သူတွေပဲရှိတဲ့အချိန်မှာအဲ့လိုမျိုးဖြစ်သွားတာတော့မတရားဘူးမတရားဘူးလို့ပဲကျမထင်တာပေါ့။
ကြည်ထီမှန်တရားရသူတွေပေါ်လခဲမြို့မှာရှိတဲ့စစ်ဆေးရုံမှာကုသမှုခံယူနေကြတယ်လို့မိသားစုဝင်တွေကပြောပါတယ်။တရားရသူတွေကိုဆေးရုံကိုကူညီပို့ဆောင်ပေးခဲ့တဲ့ပရဟိတသမားတဦးကိုလည်းစစ်ဆေးမေးမြန်းစရာရှိတယ်ဆိုပြီးစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားပါတယ်။သူ့ကိုခေါ်ဆောင်သွားတာ24နာရီကျော်သွားပြီဖြစ်ပေမဲ့ပြန်လွတ်မလာသေးတာကြောင့်မိသားစုဝင်တွေဒေသခံတွေစိုးရိမ်နေကြပါတယ်။
နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီဘက်ကဒီစီစဉ်နေတဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးအခြေအနေတွေအကြောင်းတင်ပြပေးကြပါမယ် အကြမ်းဖက်မှုနဲ့ပတ်သက်နေတဲ့သူတွေကိုခိုလုံခွင့်နေထိုင်ခွင့်ပေးထားတဲ့အစအဦးတွေကိုတင်းစီမယ်လို့စစ်ကောင်စီအကြမ်းဖက်မှုတိုက်ဖြတ်ရေးဗဟိုအဖွဲ့ကထုတ်ပြန်လိုက်ပါတယ်။အင်ရှင်တွေအနေနဲ့အိမ်ငှားနေတဲ့သူတွေနဲ့ပတ်သက်တဲ့အကြောင်းတပ်ဆိုင်ရာအုပ်ချုပ်ရေးမှုယုံတွေကိုအတိပေးရမယ်တာဝန်ရှိတယ်လို့စက်တင်ဘာလ9ရက်နေ့နေစွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။ဒီထုတ်ပြန်ချက်ကြောင့်အင်ရှင်တွေအတွက်ဘလို့များအခက်အခဲဖြစ်နိုင်ပါသလဲ။ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
နေအိမ်တိုက်ခန်းတွေမှာဧည့်စင်းမတိုင်မဲငှားရမ်းနေထိုင်ပြီးအကျန်းဖတ်မှုကျူးလို့ရင်အဲ့ဒီနေအိမ်တိုက်ခန်းတွေကိုတပ်တေခံအဖြစ်သိမ်းဆည်းရမှာဖြစ်တယ်လို့စစ်ဆေးပေါ်ပေါက်ရင်နိုင်ငံတော်ဗန္နာအဖြစ်သိမ်းယူမယ်လို့စစ်ကောင်စီရဲ့အကျန်းဖတ်မှုတိုက်ဖြတ်ရေးဗဟိုအဖွဲ့ကစက်တင်ဘာလ9ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။အင်ရှင်တွေအနေနဲ့ကိုယ့်ရဲ့နေအိမ်တိုက်ခန်းတွေကိုငှားရမယ်ဆိုရင်ငှားမဲ့သူရဲ့ကိုယ်ရေးအချက်အလက်အထောက်အထားအပြည့်စုံကိုတပ်ဆိုင်ရာအုပ်ချုပ်ရေးမှူးရုံးတွေမှာဧည့်စင်းတိုင်မို့နဲ့တနင်္လာဖြစ်စရာတွေ့ရင်တက်ဆိုင်ရာကိုချက်ချင်းသတင်းပို့ဖို့တာဝန်ရှိတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။နေအိမ်တိုက်ခန်းတွေမှာနေထိုင်ပြီးအကျန်းဖတ်မှုကျူးလွန်တာတွေ့ရှိရင်နေအိမ်တိုက်ခန်းပန်ရှင်မှာလည်းတာဝန်ရှိပြီးတိစဲဥပဒေနဲ့အရေးယူသွားမယ်လို့သတိပေးထားပါတယ်။စစ်ကောင်စီကဩဂတ်လ၁ရက်နေ့ကပြင်ဆင်လိုက်တဲ့အကျန်းဖတ်မှုဥပဒေအရအခုလိုအရေးယူသွားမယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။မန္တလေးနဲ့ရန်ကုန်မြို့တွေကနေအိမ်တချို့မှာသူတို့အဆိုအချမ်းဖက်သမားတွေနေထိုင်စရဲချပြီးလက်နက်ကင်တိုက်ခိုက်မှုတွေလုပ်ခဲ့တာကိုလည်းစက်တင်ဘာ9ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရန်ကုန်မြို့ဘက်ရထားပေါ်မှာရဲတပ်ဖွဲ့ဝင်9ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုလုပ်ခဲ့သူတွေရန်ကုန်မြို့နေအိမ်တွေတိုက်ခန်းတွေမှာကာလတူငှားရမ်းနေထိုင်ခဲ့ကြတယ်လို့စစ်ကောင်စီထုတ်ပြန်ချက်မှာပြောထားပါတယ်။တာမျိုးတွေနောက်ထပ်ဖြစ်မှာကိုကောက်ွယ်ဖို့အင်ရှင်တွေမှာတာဝန်ရှိတယ်လို့အချမ်းဖက်မှုတိုက်ဖြတ်ရေးဗဟိုအဖွဲ့ကထုတ်ပြန်တဲ့အပေါ်တာမွေမြို့နယ်ကတိုက်ခန်းပန်းရှင်တူကတော့မဖြစ်သင့်ဘူးလို့ပြောပါတယ
်။ကျွန်တော်လောက်ခိုင်းတာရောကျွန်တော်တို့ဘယ်လိုလုပ်ပေးရမလဲ။မဖြစ်ကိုမဖြစ်နိုင်တော့သူတို့ကခိုင်းတာ။လာငားတဲ့သူတွေကိုကျွန်တော်တို့ကတေချာစစ်စစ်ပြီးတော့မှတင်တာပါပဲ။တောက်ချုပ်ကြည့်တော့သူတို့ဘာလုပ်လဲဆိုတော့ကျွန်တော်တို့ဘယ်လိုလိုက်ကြည့်ရ။တခုခုဖြစ်တယ်ဆိုအိမ်လဲတင်ခံရမယ်လူလဲဖမ်းတာ။သူတို့ကိုယ်အချမ်းလက်ကိုဖြစ်ပြီလို့ပြောဘာလို့ကိုရေးချန်လက်မျိုးကျမတို့ကတောင်းအောင်ဟိုတကယ်လို့မလို့ဆိုဘသူကအဲ့ဒါကိုတည်ကြပြီးမယ်အဲ့တော့အခုကျမတို့မှာအိမ်လည်းမငါတော့ငါလည်းမငါရဲ့တော့မဖြစ်နိုင်တာယူလောက်ခိုင်းနေတဲ့ဥစ္စာကြီးတော့ကျမတို့လည်းဘလို့လောက်အောင်မသိဘူးစိတ်တွေလည်းဆင်းရဲ
မြန်မာနိုင်ငံမှာဆင်အာနာရှင်အဆုံးသက်အောင်ခုခံတော်လန့်စစ်ပွဲစတင်နေပြီလို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကစက်တင်ဘာလ9ရက်နေ့ကကြေညာထားပါတယ်ဒီစစ်ပွဲမှာတနိုင်ငံလုံးအတိုင်းအတာနဲ့တွန်းလှန်ကြဖို့လည်းတိုက်တွန်းထားပါတယ်အခုခုခံတွန်းလှန်စစ်ပွဲစပြီလို့ကြေညာထားတဲ့အချိန်အခုလိုအိမ်ငှားသူတွေအပေါ်သတိပေးချက်ထုတ်တာနဲ့ပတ်သက်လို့တရားလွတ်တော်ရှေ့နေတဲ့ဦးကသူ့အမြင်ကိုအခုလိုပြောပါတယ
်။ရန်ကုန်မြို့ရဲ့ဥပဒေမှာဟိုအဲ့ဒါတွေဒီနိုင်ငံမှာဒီအစိုးရကြီးရမယ်ဆိုတာပါတယ်။ပါတော့အခုနောက်ပိုင်းလေသူတို့ကဒီပြည်ရဲ့ဒီနေပတ်သက်တာကိုငါကကလည်းမစွဲတော့ဘူး။ရန်ကုန်မြို့ရဲ့ဥပဒေပုံမှန်52နဲ့ဆွဲအခု90နှစ်နဲ့ဆွဲလို့ရှိရင်အခုနဲ့ပတ်သက်တဲ့သူစီးတွေပေါ့တိုက်ခန်းလို့တံမြေလို့အိမ်လို့အဲ့လိုမျိုးတွေကြားတွေအကုန်လုံးကနိုင်ငံပိုင်းပြည်စိမ်းရတယ်။ပြန်လာတဲ့လူတွေကကြားရတဲ့ဆုံးရှုံးတာပေါ့။နောက်တစ်လက်သူပြင်လိုက်ပြီးတော့လေဒီဒီပြည်ရဲ့ဩဂုတ်ကထဲမှာဆက်ပြီးတော့ပြန်ပေးမှုတက်တဲ့သူတွေပုံမှန်90နှစ်မှာနောက်ကဆက်ပြီးတော့ပြန်ခန်းရပြီးအစ်ချက်ကျိုးလိုက်ပြီးတော့တိုက်တယ်မှာဆိုဒီအာဒီရဲ့လူကူရဲ့လူကားငါပြည်ရဲ့လူနော်ကိုလက်ခံထားတဲ့လူဖွဲ့ပြည်ရဲ့လူဟိုစီဝီခမ်းမာရီတုံးဝင်ပြည်ရဲ့လူအဲ့ဒါတွေကဖြတ်ထည့်ထားတယ်ပြီးရင်အဲ့ဒါတွေကနိုင်ငံမှာတင်းမှုအစီအစဉ်ရှိရပါဘူးတနည်းပြောရင်တော့ဟို NUG နဲ့ PDF ကိုရပ်တည်မရအောင်လုပ်တဲ့သဘောပါပဲ
ဩဂတ်လ10ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတီဆဲအကျန်းဖတ်မှုတိုက်ဖြတ်ရေးဥပဒေကိုချက်တိုးပြင်ဆင်ခဲ့ပြီးဒီထဲမှာအကျန်းဖတ်လုပ်ရတဲ့အတွက်ငွေကြေးထောက်ပံ့သူတရင်ပို့ဖို့ပြက်ကွက်သူတွေကို6-3နှစ်ကနေ9နှစ်အထိချမှတ်နိုင်တယ်လို့ဖြေဆွက်ခဲ့ပါတယ်။အကျန်းဖတ်အုပ်စုဖွဲ့စည်းဖို့နဲ့အကျန်းဖတ်အုပ်စုတစ်ခုခုမှာပါဝင်လှုပ်ရှားဆောင်ရွက်တာအဖွဲ့ဝင်တွေကိုဖမ်းဆီးရေးယူတာတွေမလုပ်ရအောင်ထိန်ချမ်းတာခိုးလုံပိုးအောင်ခွင့်ပေးတာအဆောက်အုံကိုအသုံးပြုခွင့်ပေးတာငွေကြေးထောက်ပံ့တာတနည်းနည်းနဲ့ကူညီတာစုဝေးခွင့်နဲ့စည်းဝေးပြုလုပ်ခွင့်ပေးတာတယူပို့ဆောင်ရေးစီစဉ်ဆောင်ရွက်ပေးတာအပြင်အကျန်းဖတ်လုပ်ငန်းတွေဆောင်ရွက်ရမှာဖြစ်စေတဦးဦးကိုပါဝင်စေဖို့တိုက်တွန်းစီရင်သိမ်းသွင်းတာဝါရဖြန့်တာနဲ့စုဆောင်းတာတွေကိုတွေးရှိရင်6-9နှစ်အထိချမှတ်နိုင်တယ်လို့ဥပဒေထဲမှာပြောထားပါတယ်။ရန်ကုန်မြို့အပါဝင်မြို့တချို့မှာစစ်ကောင်စီကညဘက်အစင်းစစ်ချဖွေတာတွေကိုလည်းမကြာခဏဆိုသလိုလုပ်နေပြီးအစင်းစစ်ချိန်ဖမ်းဆီးခံရသူတွေလည်းရှိနေပါတယ်ရှင်။
မကင်ဖြူထွေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တရုတ်ဆိုးရနဲ့ NND ပါဝင်နိုင်ငံရေးပါတီကြီးတွေနဲ့တွေ့ဆုံပွဲအကြောင်းသတင်းကိုတင်ဆက်ပေးကြပါမယ် တရုတ်ကွန်မြူနတီပါတီကနေပြီးတော့ကြီးမှုကျင်းပတဲ့အာရှနိုင်ငံရေးပါတီများတွေ့ဆုံပွဲကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီအပါအဝင်ပြည်တွင်းကနိုင်ငံရေးပါတီ၄ခုတက်ရောက်ခဲ့ပါတယ်။ပြည်တွင်းနိုင်ငံရေးအရှုပ်ထွေးအရှိန်မြင့်လာတဲ့အချိန်မှာအခုလိုမျိုးပြည်တွင်းကနိုင်ငံရေးပါတီကြီးတွေနဲ့တရုတ်အစိုးရတွေ့ဆုံမှုဟာသူ့ရဲ့အကျိုးမျှော်လုပ်ရတာဖြစ်တယ်လို့နိုင်ငံရေးလေလာသူတွေကရှုမြင်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုရန်နိုင်ပြောပြပေးပါရှင်။
တရုတ်ကွန်မြူနတီပါတီကဖိတ်ကြားချင်ပါတဲ့နိုင်ငံရေးပါတီများပေါင်းစည်းစွမ်းအားနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးစီတို့ဆိုတဲ့စက်တင်ဘာ9ရက်ကလုပ်တဲ့အွန်လိုင်းတွေ့ဆုံပွဲတစ်ရက်ကိုအာရှနိုင်ငံပေါင်း16နိုင်ငံကနိုင်ငံရေးပါတီပေါင်း40တက်ရောက်ခဲ့တာပါ။ဒီပွဲကိုပြည်တွင်းနိုင်ငံရေးပါတီတွေထဲကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီ၊ပြီးခိုင်ဖြို USDP ပါတီ၊ရခိုင်မျိုးသားပါတီ ANB နဲ့လီဆူမျိုးသားဖွံ့ဖြိုးရေးပါတီတို့ဖိတ်ကြားခံရပြီးပါတီအလုံးတက်ခဲ့ကြပါတယ်။ဒီတွေ့ဆုံပွဲကိုတရုတ်ကွန်မြူနတီပါတီကအုပ်စုနှစ်စုခွဲပြီးနိုင်ငံရေးပါတီတွေကိုတီးခြားခွဲတွေ့ခဲ့တာပါ။အုပ်စုအမှပြည်ခိုင်ဖြိုးပါတီနဲ့လီဆူမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီတို့ပါပြီးတော့အုပ်စုဘီမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ရခိုင်မျိုးသားပါတီ ANP တို့ပါပါတယ်။အုပ်စုအဆွေးနွေးပွဲမှာပါတီအချင်းချင်းဆက်ဆံရေးကောင်းလာဖို့ကိုဗစ်ရောဂါတိုက်ဖျက်ရေး၊လုံခြုံရေး၊စီးပွားရေးဆက်ဆံရေးအကြောင်းအရာတွေအပြင်စီအမ်မွေတင်မှုရှော့ချရေးကိစ္စတွေဒါတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲကိုတက်ခဲ့တဲ့ပြည်ခိုင်မျိုးပါတီရဲ့ဗဟိုလူငယ်ရေးရာကော်မတီကဒုတိယဌာနမှူးဒေါက်တာတန့်စော်လွင်က VOE ကိုပြောပါရယ် NLD ပါတီရခိုင်မျိုးသားပါတီနဲ့လီဆူပါတီတို့နဲ့အတူဖိတ်ကြားခံရတာနဲ့ပတ်သက်လို့သူ့အမြင်ကိုခုလိုပြောပါရယ်
ကျတော့ဒီပါတီအနေနဲ့ CDC ကသူကစစ်တရားရှိသွားပြီဆိုတော့သူတို့နိုင်ငံရေးနဲ့ပြန်မှာတော့ကြွပါတယ်။အဲကျွန်တော်တို့ကတော့ကျွန်တော်တို့ပါတီနဲ့စစ်ခွက်တာနိုင်ငံပါတီရာကြတော့လေဒါလူတိုင်းတည်ထားတဲ့နိုင်ငံရေးပါတီတွေလည်းအဲ့ဒါတော့မပါမဖြစ်ပါတော့။ကျွန်내ဟာတော့သူတို့ဒါနိုင်ငံရေးကစားမှုတစ်ခုတော့ကျွန်내ပါတီတစ်ခုကတော့သူတို့ထည့်တယ်ဆိုတော့ယူဆပါဘော။စားနိုင်ငံတွေကတော့အစုံပဲစင်ကာပူရှိတယ်၊နီပေါ်ရှိတယ်၊ဟောအာအင်ဒိုနီးရှားရှိတယ်၊မလေးရှားရှိတယ်၊ထိုင်းလန်ရှိတယ်
အုပ်စုဘီမှာတော့တရုတ်ကွန်မြူနတီပါတီနဲ့ဥပပေါင်းဆောင်ရွက်ကိစ္စတွေကိုအသားပေးဆွေးနွေးခဲ့ပါတယ်။ဒီအုပ်စုဆွေးနွေးပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကစမ်းကြောင်းမြို့နယ်အလုံးမှုဆောင်အဖွဲ့ဒူဩကထဥပပူတက်ရောက်ပါတယ်။တရုတ်ကွန်မြူနတီပါတီနဲ့အာရှနိုင်ငံရေးပါတီတွေရဲ့အွန်လိုင်းဆွေးနွေးပွဲလုပ်ပြီးတဲ့အခါမှာကိုဗစ်တိုက်ဖျက်ရေးဖိုရမ်နဲ့ Generation Z Leadership Forum ကိုလည်း NLD ပါတီဘက်ကဆက်ပြီးတော့တက်ခဲ့တယ်လို့ဥပပူကသူ့ရဲ့ Facebook မှာရေးသားထားပါတယ်။NLD ပါတီသဘောထားရဖို့ပါတီရဲ့ဘိုးကော်မတီဝင်ဖြစ်တဲ့ဦးအောင်ကြည်ညွန့်ကို VOE ကဆက်သွယ်ခဲ့ပေမဲ့လည်းလက်ရှိအချိန်နဲ့အခြေအနေတွေကြောင့်ဆိုပြီးတော့ဖြေကြားဖို့ညှင်းဆိုခဲ့ပါတယ်။ NLD ပါတီနဲ့အတူအုပ်စုပြီးမှပါဝင်ဆွေးနွေးခဲ့တဲ့ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာကော်မတီဝင်ဦးထွန်းအောင်ကျော်ကတော့တရုတ်ဘက်ကအချက်၃ချက်ကိုအဓိကထားပြီးဆွေးနွေးသွားတယ်လို့ VOE ကပြောပါတယ်။
ကျွန်တော်တို့မြန်မာပြည်ကလည်း90%မှာတော်တော်ကြီးကိုဆွေးနွေးရတဲ့အခြေအနေဖြစ်ပြီးအင်းတန်းနဲ့ဝင်နေကြောင်းလေအင်းတန်းနဲ့ပြည့်ပြောင်းကြောင်းလေအဲ့ဒီတော့ဒီကိစ္စကဝေဖန်ပါဆွေးနွေးခြင်းဖြစ်နေဒီကိစ္စကိုဆုံးဖြတ်တယ်လေအဲ့ဒါကြောင့်ဒီကိစ္စကိုပြန်ကြည့်တော့ဒီလာထတာလည်းတော်တော်ကြီးပြလာတယ်ဒီမြန်မာနိုင်ငံမှာပါဝင်တဲ့အဲ့ဒီငွေကြမ်းကတာသိချင်ရှိနေတဲ့ဖြစ်ရှင်းတာအဲ့ဒါကြောင့်ဒီကိစ္စကိုလည်းပါကြည့်ရတော့ဒါကျွန်တော်မြန်မာနိုင်ငံအပါအဝင်ပေါ့ဒါလည်းပါကြည့်ကိုခေါ်ပြီးတော့ဒါဒီရဲ့ဒီနိုင်ငံဒီနိုင်ငံတူတက်ဖို့အတွက်လည်းပါမှာပေါ့လေ
မနက်ငယ်မှာတရားရင်ဆုံးနိုင်ငံရေးဖွဲ့စည်းတစ်ခုဖြစ်တဲ့ဗမာပြည်ကွန်မြူနတီပါတီရဲ့ပြောခွင့်ရဖြစ်သလိုတရုတ်ပြည်ရဲ့ကျွမ်းကျင်နှက်ဆက်သူလည်းဖြစ်တဲ့ရဲဘော်ဖိုးတန်ကျောင်းကတော့ဂျာတော်ရင်းနေကတွေ့ဆုံပွဲဟာတရုတ်ပြည်ရဲ့အကျိုးမျှော်လို့ရတစ်ခုသာဖြစ်ကြောင်း VOE ကိုပြောပါတယ်တရု
တ်ပြည်ကတော့အခုအစည်းအဝေးကိုလုပ်လိုက်တာဟာသူတို့တိုင်းပြည်အကျိုးရှိဖို့အတွက်လုပ်လိုက်တာပဲသူတို့အတွက်အကျိုးရှိမဲ့သူတို့ထောက်ခံမှုလုပ်ခြင်းနဲ့ပါတီတွေကိုသူတို့စီယုံမှုစူးစမ်းတာပဲ NLD ဆိုရင်ဗမာပြည်မှာပါလို့ပြောနေတာအကြီးဆုံးပါတီဒီခိုင်ကြီးဆိုလို့ရှိရင်တရုတ်ပြည်အဲ့ဒီဘက်မှာသူတို့အကျိုးရှိသွားတယ်အများကြီးရှိတာပေါ့အဲ့တော့ဒီခိုင်ပါတီကိုဖိအဲ့ဒီလိုလုပ်တဲ့အခြေအနေချင်ပါလေ
နိုင်ငံရေးလှလာသူနဲ့မြန်မာနိုင်ငံရေးကျွမ်းကျင်သူဖြစ်တဲ့ဦးရဲထွန်းတီဘောကတော့ NLD လိုလူလူထောက်ခံမှုအများကြီးရှိနေတဲ့ပါတီတရက်ကိုစစ်ကောင်စီဘက်ကဖျက်သိမ်းပြစ်မှားကိုတရုတ်စိုးရကမလိုလားသလို NLD မပါတဲ့မြန်မာနိုင်ငံရေးအနာဂတ်ကလည်းတည်ငြိမ်မှုမရှိနိုင်ဘူးလို့ VOE ကပြောပါတယ်မနက်ငယ်ကနိုင်ငံရေးပါတီ၄ခုပါဝင်အာရှနိုင်ငံရေးပါတီတွေနဲ့တရုတ်ကွန်မြူနတီပါတီတို့ရဲ့အွန်လိုင်းဆွေးနွေးပွဲကိုအာရှနိုင်ငံပေါင်း16နိုင်ငံကပါတီကိုယ်စားလှယ်ပေါင်းအယောက်400တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် burmese@voenews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ့်နိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOE မြန်မာပိုင်းရဲ့ထုတ်လင်းချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOE Burmese app ကို download လုပ်ရယူနိုင်ပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ကနေစက်တင်ဘာလ10ရက်တောက်ကြနေညပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။လှိုင်းဒိုမီတာ31 kHz 9383ည၊လှိုင်းဒိုမီတာ32 kHz 9383ည၊လှိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်။တောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတော့ဒုတိယပိုင်းမှာနားဆင်ရမှာပါ။သုဒ္ဓဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာမတိုင်ခင်မှာတော့အခုရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာ2000နဲ့တခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအယ်ခိုင်ဒါအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း 3,000 လောက်သေဆုံးခဲ့ရတဲ့ဒီဖြစ်ရပ်ဆိုးကြီးကဒီသတင်းပတ်ထဲမှာအနှစ်20ပြည့်သွားပါပြီ။ဒီအကြမ်းဖက်တိုက်ခိုက်မှုကြောင့်ပဲအမေရိကန်ကနေဦးဆောင်တိုက်ခဲ့တဲ့အာဖဂန်စစ်ပွဲကြီးဟာလည်းနှစ်ပေါင်း20နီးပါးအကြာပြီးခဲ့တဲ့ဩဂုတ်လကုန်မှာအဆုံးသတ်ခဲ့ပါတယ်။အမေရိကန်တို့ရဲ့အရှိကြဆုံးစစ်ပွဲဖြစ်တဲ့ဒီအာဖဂန်စစ်ပွဲမှာပါဝင်ခဲ့တဲ့အမျိုးသမီးစစ်မှုထမ်းဟောင်းတဦးရဲ့ပြောပြချက်အပါအဝင်အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းပြီးတဲ့နောက်တာလီဘန်တွေပြန်လည်အုပ်ချုပ်လာတာနဲ့အမျှအာဖဂန်မျိုးသမီးတွေရဲ့အနာဂတ်စိုးရိမ်မှုတွေကဘာတွေရှိပါသလဲလက်ရှိမှာရောဘလို့အခြေအနေတွေနဲ့ရင်ဆိုင်လာရပါသလဲဆိုတာဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးစူးစီးတင်ပြထားပါတယ်ရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
အမေရိကန်ပြည်အောင်စုနယူးယောက်မြို့ကကမ္ဘာ့ကုန်သွယ်ရေးမိုးမျော်တိုက်ကြီးနှစ်ခုအပါအဝင်မြို့ကြီးတချို့ကအထင်ကြီးနေရာတွေကိုအယ်ခိုင်ဒါစစ်သွေးကြွတွေကခီးတဲ့လေရင်တွေပြန်ပေးဆွဲတိုက်ခိုက်ခဲ့တဲ့ထိတ်လန့်ဖွယ်ရာဖြစ်ရပ်ကတော့လူတွေအများပြားအခုချိန်ထိအမှတ်ရနေကြဆဲပါ 9/11 လို့လူသိများတဲ့2001ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်ခံရမှုကြီးအတွင်းလူပေါင်း 3,000 လောက်သေဆုံးခဲ့ရပြီးအမေရိကန်သမိုင်းမှာတော့အသေအပြောက်အများဆုံးအကြမ်းဖက်တိုက်ခိုက်ခံရမှုကြီးဖြစ်ပါတယ်ဒီတိုက်ခိုက်ခံရမှုကြီးကြောင့်ပဲအမေရိကန်ဦးဆောင်တဲ့နိုင်ငံတကာမဟာမိတ်တပ်ဖွဲ့တွေအယ်ခိုင်ဒါအကြမ်းဖက်အဖွဲ့ကိုစစ်ကြင်ညာပြီးအာဖဂန်နစ္စတန်နိုင်ငံထဲဝင်ရောက်တိုက်ခိုက်ခဲ့တာဟာလေအခုဆိုရင်နှစ်ပေါင်း20နီးပါးရှိပါပြီ။အယ်ခိုင်ဒါအကြမ်းဖက်အဖွဲ့ခေါင်းဆောင်ဘင်လာဒင်ကိုခြေမုံ့ဖို့အတွက်တင်ကိုပဲဆယ်စုနှစ်တစုကျော်အချိန်ယူခဲ့ရတာပါ။2001ခုနှစ်အောက်တိုဘာလတဲ့အာဖဂန်စစ်ပွဲစတင်ချိန်တုန်းကတော့ဒီစစ်ပွဲအခုလောက်ကြာဖို့မမျှော်လင့်ခဲ့ကြဘူးလို့အာဖဂန်စစ်ပွဲအစောပိုင်းကာလတွေမှာတာဝန်ထမ်းခဲ့တဲ့အမေရိကန်စစ်မှုထမ်းဟောင်းRonda Lawson ကပြောပါတယ်
။ And there's a storm. A lot of the fighting ended in about 6 weeks.
တိုက်ခိုက်မှုတွေအပြင်းထန်ဆက်တိုက်ဖြစ်ခဲ့တဲ့တဲကန်နာယာတိုက်ပွဲကသတင်း6ပတ်လောက်မှပြီးသွားပါတယ်။ဒီတဲကန်နာယာတိုက်ပွဲလိုပဲအာဖဂန်စစ်ပွဲလည်းခက်မှန်မှန်ပြီးသွားလိမ့်မယ်လို့ပဲထင်ခဲ့ကြတာပါ။အ
ာဖဂန်စစ်ပြန်အမျိုးသမီးစစ်မှုထမ်းဟောင်းတဦးဖြစ်တဲ့ Ronda Lawson ဟာအမေရိကန်စစ်တပ်ရဲ့အာဖဂန်အခြေစိုက်ပြည်သူ့ရေးရာဌာနခွဲမှတာဝန်ထမ်းခဲ့တဲ့သူပါ။ရှီတန်းရောက်အမေရိကန်တပ်ဖွဲ့ဝင်တွေကိုမိခင်တိုင်းပြည်အမေရိကန်ပြည်ထောင်စုကအခြေအနေတွေနဲ့အဆက်ပြတ်မသွားရအောင်တစ်ချိန်တည်းမှာလည်းအာဖဂန်ရောက်အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ဖျက်ဆီးမှုတွေကိုအမေရိကန်ပြည်သူတွေနားလည်သိရှိနေစေဖို့အတွက်ဆက်သွယ်ရေးနဲ့သတင်းစာဆောင်ထုတ်ဝေမှုတွေမှာတာဝန်ထမ်းခဲ့တဲ့သူဖြစ်ပါတယ
် What I took pride in doing was telling the soldier's story.We talked about the mission but at the same time
ကျမအလုံးနဲ့ပတ်သက်ပြီးတော့ဂုဏ်ယူရာကတော့တပ်ဖွဲ့ဝင်တွေရဲ့အကြောင်းကိုပြောပြရတာကိုပါကျမတို့ရဲ့လုပ်ငန်းရီမန်းချက်တွေအကြောင်းကိုပြောပြတယ်လို့တစ်ချိန်တည်းမှာလဲကျမတို့စစ်မှုထမ်းတွေဟာတာမန်လူသားတွေပဲဖြစ်တယ်ကျမတို့မှာလဲမိသားစုတွေရှိတယ်ခံစားချက်တွေရှိတယ်ဆိုတာပြည်သူအများကိုသိစေချင်ပါတယ
်နှစ်ပေါင်း20နီးပါးကြာခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့အရှိကြဆုံးသမိုင်းဝင်အာဖဂန်စစ်ပွဲကတော့ပြီးခဲ့တဲ့ဩဂတ်လကုန်မှာပဲအဆုံးသတ်သွားခဲ့တာပါအာဖဂန်စစ်ပွဲအတွက်အမေရိကန်အစိုးရအဆက်ဆက်အသုံးပြုခဲ့တဲ့ကုန်ကျစရိတ်ဒေါ်လာ1ထရီလီယံကျော်ရှိခဲ့ပြီးအမေရိကန်တပ်ဖွဲ့ဝင်2300ကျော်သေဆုံးခဲ့ရတာပါအမေရိကန်တွေအများအပြားအသက်တွေပြီးခဲ့ရပြီးမပြီးနိုင်မစီးနိုင်ဖြစ်နေတဲ့ဒီစစ်ပွဲကိုသူ့အစိုးရလက်ထက်မှာအဆုံးသတ်နိုင်ခဲ့တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကဂုဏ်ယူပြောကြားပေမဲ့ အာဖဂန်ကနေတပ်ဖွဲ့တွေအပြေးရုတ်သိမ်းတဲ့အချိန်ကြုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့လူတွေထောင်ထောင်ချီအာဖဂန်တွေကနေထွက်ခွာဖို့ကြိုးစားကြတဲ့ရုံးရင်းစံခတ်အခြေအနေတွေနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်အဆိုအရအကြီးအကျယ်ဝေဖန်ခံခဲ့ရပါတယ်။အခုထက်ပိုပြီးစနစ်တကျဆုတ်ခွာခဲ့တဲ့လို့ယူဆသူတွေအများပြားရှိပေမဲ့အာဖဂန်စစ်စီရေးမအောင်မြင်ဘူးလို့တော့သူ့အနေနဲ့မယူဆတဲ့အကြောင်း2019ခုနှစ်မှာအမေရိကန်စစ်တပ်ကနေအနားယူခဲ့တဲ့လော်ဆန်ကပြောပါတယ်။
I will never consider our presence in Afghanistan a failure.
American တပ်ဖွဲ့တွေအာဖဂန်မှာတာဝန်ထမ်းနေတာတွေကိုဆုံးရှုံးမှုတစ်ခုအဖြစ်ကျွန်မဘယ်တော့မှမယူဆပါဘူး
။ American ပြည်ထောင်စုအကြမ်းဖက်တိုက်ခိုက်ခံရတာနှစ်20ပြည်လာတဲ့အချိန်အာဖဂန်စစ်ပွဲကြီးလဲပြီးဆုံးချိန်မှာဒီစစ်ပွဲတွင်ကြာဆုံးခဲ့တဲ့စစ်မှုထမ်းတွေကိုမေးလျော့သွားကြမှာစိုးရိမ်သူတွေလည်းရှိနေပါတယ်။အာဖဂန်စစ်ပွဲစတင်ပြီး10နှစ်လောက်အကြာ2011ခုနှစ်စက်တင်ဘာလ9ရက်နေ့ကအာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာရှောင်းတခွင်တိုက်ခိုက်ခံခဲ့ရပြီးသေဆုံးသွားခဲ့ရတဲ့အမေရိကန်လက်ဖြောက်တပ်သား Christopher Horton ရဲ့စနီးသည်ဂျိန်း Horton ကတော့ကြာဆုံးစစ်သည်တွေရဲ့မိသားစုတွေကိုမေ့လျော့မထားဖို့မှာအစိုးရတာဝန်ရှိသူတွေနဲ့ဩဇာအရှိန်အဝါရှိသူတွေရဲ့အလေးထားစဉ်းစားမှုတွေလိုအပ်တယ်လို့ပြောပါတယ်။ဒီအတွက်သူကိုယ်တိုင်မနာတမ်းကြိုးပမ်းနေတယ်လို့လည်းဂျိန်း Horton ကပြောပါတယ်။
They don't have time to make sure that people are remembering or paying attention. And so
tomorrow မျိုးဆက်တွေကခုချိန်မှာကိုယ့်ရဲ့ကလေးတွေအတွက်ရုန်းကန်နေရတော့ဒီလိုလူတွေအကြောင်းကိုသတိတရားစဉ်းစားပြီးဖို့အချိန်မရပါဘူး။ဒါကြောင့်လည်းသူတို့ကိုမေးရောမတွားစေဖို့အတွက်ကျွန်မမနာတမ်းလုပ်ဖြစ်ပါတယ်။သူတို့အတွက်တည့်ရက်ပဲဖြစ်ဖြစ်ငါကျမှုတွေတက်တာအောင်လို့ကူညီပေးနိုင်မယ်ဆိုရင်ကျွန်မဘာမှမဆိုလုပ်မှာပါ။အ
ာဖဂန်စစ်ပွဲကြီးပြီးဆုံးသွားတဲ့အချိန်မှာဒီအတွက်အသက်နဲ့ရင်ပေးဆက်ခဲ့ရသူတွေဒီလိုပေးဆက်ခဲ့ရသူတွေရဲ့မိသားစုတွေကိုမင်းလျော်သွားမှာကိုစိုးရိမ်မှုတွေရှိနေတယ်လို့ပဲတစ်ချိန်တည်းမှာလဲအာဖဂန်နစ္စတန်နိုင်ငံအထွန်းမှာကတော့တာလီဘန်တွေကနိုင်ငံကိုတဖန်ပြန်လဲထိန်းချုပ်လာတဲ့အပေါ်စိုးရိမ်မှုတွေတိုးလာနေပါတယ်။နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ Amnesty International က Tara Demand ကအခုလိုပြောပါတယ်
They banned almost all education for women and girls. They imposed punishments, including stoning and lashings.
တာလီဘန်တွေကအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့ပညာရေးအားလုံးနှိပါးကိုပိတ်ပင်ခဲ့တာပါ။ကျောက်ခဲတွေနဲ့ပစ်ပေါက်ထိုးကျိတ်ကန်ကြောက်တာတွေအပါအဝင်ပြစ်ဒဏ်တွေကိုချမှတ်ခဲ့တယ်လေ။အမျိုးသားတယောက်မပါပဲအမျိုးသမီးတွေအိမ်ပြန်ထွက်ခွင့်မရှိဘူးဆိုတာမျိုးလည်းကန့်သတ်ခဲ့ပါတယ်။အဲ့လိုဖိနှိပ်မှုမျိုးတွေအဲ့လိုဖြစ်မျိုးတွေပြန်ဖြစ်လာမှာကိုသူတို့ကအရန်ကိုစိုးရိမ်နေကြတာပါ။
အမျိုးသမီးတွေပညာသင်ကြားတာကိုတာလီဘန်တွေကလက်မခံသလိုအိမ်ပြင်ထွက်အလုပ်လုပ်တာတွေကိုခွင့်မပြုခဲ့တာကြောင့်ပြီးခဲ့တဲ့အာဖဂန်အစိုးရလက်ထက်အုပ်ချုပ်ရေးတရားစင်ရေးနဲ့ကာကွယ်ရေးကဏ္ဍတွေမှာတာဝန်ထမ်းခဲ့ကြတဲ့အမျိုးသမီးတွေအထူးသဖြင့်အာဖဂန်အမျိုးသမီးစစ်သည်တွေရဲ့လုံခြုံရေးအန္တရာယ်ချိန်ချောက်ခံလာရပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လ15ရက်နေ့ကအာဖဂန်မြို့တော်ကဘူးကိုတာလီဘန်တွေဝင်ရောက်ထိန်းချုပ်ခဲ့တဲ့အချိန်ထွက်ပြေးခဲ့ရသူတွေထဲမှာပါတဲ့အမျိုးသမီးစစ်ဗိုလ်ချုပ်ကြီးမာဇာရီအာမာနီကအာဖဂန်နိုင်ငံထဲမှာကြံရစ်ခဲ့တဲ့အမျိုးသမီးစစ်သည်တွေရဲ့လုံခြုံရေးအတွက်စိုးရိမ်နေလို့ပြောပါရယ်
။ဘခေါ်တဲ့စစ်ကြီးရတဲ့တော့ခေါ်နမိုက်ကကဒမတမ
ောကျမကိုဆက်သွယ်လာတဲ့အမျိုးသမီးတပ်ဖွဲ့ဝင်တချို့ပြောတာကတာလီဘန်တွေကသူတို့ကိုလိုက်ရှာနေတယ်။ညဖက်သူတို့အိမ်တွေကိုဝန်းစီတာလက်ပွေရှာဖွေရယူတာတွေလုပ်တယ်။သူတို့ကတော့အိမ်ကနေတင်းရှောင်ပုံအောင်နေကြပြီးဘလောက်ကြာကြာဒီလိုပုန်းနေနိုင်မလဲမသိနိုင်ကြပါဘူး
။အာဖဂန်အမျိုးသမီးစစ်ဗိုလ်ချုပ်ကြီးမာဇာရီအာမာနီကတော့အခုပြင်သစ်နိုင်ငံကိုရောက်နေပါပြီ။သူလိုပဲအာဖဂန်ကနေထွက်ပြေးခဲ့ရတဲ့အမျိုးသမီးတပ်ဖွဲ့ဝင်အ ਨੇ ချင်းရှိပေမဲ့နိုင်ငံအတွင်းမှာထွက်ပြေးတင်းရှောင်ရသူတွေအများအပြားရှိနေတာပါဒီလိုအမျိုးသမီးတွေကသူ့ကိုနေစဉ်ဖုန်းခေါ်ဆက်သွယ်အကူအညီတောင်းတာတွေအများအပြားရှိတယ်လို့လည်းပြောပြပါတယ
်သူကဦးနှောက်အစမတ်ထော်လဘကိုမတ်ရှဒန်တောမ
သူတို့တွေအနေရင်ဆိုင်နေရတယ်ဆိုတာကဘာသိအောင်ချစ်မအကူအညီပြောပြပေးစေချင်ကြတာပါ
အမျိုးသမီးတွေကိုအပြင်ထွက်အလုပ်လုပ်ခွင့်ပြုမယ်လို့တာလီဘန်တွေကအာမခံပြောချပေးမယ်လို့ဒီတိုင်းတည်ကြစေဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကတာလီဘန်တွေအပေါ်ဖိအားကျူးပေးဖို့အမျိုးသမီးစစ်မှုထမ်းတွေကလိုလားကြပါတယ်တာလီဘန်တွေဘက်ကအမျိုးသမီးတွေအပေါ်ဆက်ဆံမှုပြောင်းလဲလာမယ်လို့အများစုကတော့မယူဆကြတဲ့အကြောင်းအာဖဂန်အမျိုးသမီးဗိုလ်မှူးကြီးရှာရီဖီကပြောပါတယ်
တာလီဘန်တွေရဲ့အမြင်မှာအမျိုးသမီးတွေကိုဘယ်နေရာဘယ်အစ်စ်မှမလက်ခံမထားပါဘူးအထူးသဖြင့်စစ်တပ်ထဲမှာရှိတဲ့အမျိုးသမီးတယောက်ဆိုရင်ဒါကိုတာလီဘန်တွေကလက်ခံမယ်လို့ရှင်တို့ထင်လား
အာဖဂန်အစိုးရမပြိုကျခင်အချိန်အထိအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေထဲမှာအမျိုးသမီးစစ်မှုထမ်းတွေထောင်ထဲချရှိခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အစိုးရပြိုကျခဲ့တဲ့2001ခုနှစ်နောက်ပိုင်းနိုင်ငံရေးလူမှုရေးအရာအမျိုးသမီးတွေရဲ့ဘဝတွေတိုးတက်ကောင်းမွန်လာဖို့ရည်ရွယ်တဲ့ခေတ်သစ်အရက်ဖတ်ဥပဒေတချို့ပြဋ္ဌာန်းခဲ့တာရှိသလိုအမျိုးသမီးတွေအလုပ်လုပ်ခွင့်မဲပေးခွင့်လွတ်တော်ထဲမှာဝင်အရွေးခံခွင့်အပြင်နိုင်ငံရေးနဲ့အုပ်ချုပ်ရေးပိုင်းအမြင့်ဆုံးတာဝန်တွေမှာပါထမ်းဆောင်ခွင့်ရလာခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်20အတွင်းအမျိုးသမီးဝင်ကြီးတွေအမျိုးသမီးတရားသူကြီးတွေအမျိုးသမီးစစ်မှုထမ်းတွေစသဖြင့်ရှိလာခဲ့ပါတယ်။ဒီလိုပြောင်းလဲတိုးတက်လာတဲ့အခြေအနေတွေတာလီဘန်တွေပြန်အုပ်စိုးလာတဲ့အတွက်ဆုံးရှုံးရမှာကိုစိုးရိမ်နေကြတာပါ။
က
ျမတို့ဆွေမှုကအရင်တော့လိုအတွေးခေါ်ရင်းရိုင်းဆိုင်ရက်ဆက်ကြံကြုံမှုတွေနဲ့တာလီဘန်တွေပြောင်းဝင်လာမှာဘာငင်းရရေးဆွေးနွေးပွဲရဲ့ရလကနေပြည်သူတွေအထူးသဖြင့်အမျိုးသမီးတွေနဲ့ကလေးငယ်တွေပေါ်ကန့်သတ်မှုတွေမဖြစ်စေဖို့မျှော်လင့်ပါတယ
်ဒါကတော့ကပူးမြူနီစီပယ်အရာရှိတဦးဖြစ်တဲ့ဟာဘီဘာစာတီဂီပြောသွားတာပါ1995ခုနှစ်ကနေ2001ခုနှစ်အထိတာလီဘန်တွေကအစိုးရအစ္စလာမ်ဥပဒေတွေချမှတ်ခဲ့တာကြောင့်အဲ့ဒီကာလတွေကတော့အာဖဂန်အမျိုးသမီးတွေအတွက်အမောင်ဆုံးအချိန်တွေဖြစ်ခဲ့တာပါအခုအထိတော့တာလီဘန်တွေရဲ့အယူအဆတွေပြောင်းလဲလာတာမတွေ့ရသေးဘူးလို့အာဖဂန်အမျိုးသမီးကွန်ရက်ကမယ်ရီအာဂရာမီကပြောပါတယ
် Taliban still have same attitude same be
တာလီဘန်ရဲ့အပြုအမူတွေကအရင်တိုင်းရှိနေတော့မှသူတို့အယူအဆနဲ့သူတို့တကဘာစောင့်နေတော့မှာပဲအာဖဂန်နေအားလုံးအတွက်တော့ဘလို့မှမဖြစ်နိုင်တဲ့တကယ်ကိုခက်ခဲတဲ့အချိန်မှာအထူးသဖြင့်အမျိုးသမီးနဲ့လူငယ်တွေအတွက်ခက်ခဲမှသိကြပါတယ
်အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေပြန်လဲရုတ်သိမ်းပြီးတဲ့နောက်တာလီဘန်တွေတဖန်ပြန်အုပ်ချုပ်လာတဲ့အချိန်မှာအမျိုးသမီးအခွင့်အရေးတွေကိုအစ္စလာမ်ထုံးနှံဆင်လာတဲ့အညီခွင့်ပြုမှာပါလို့တာလီဘန်တွေကကတိပေးထားပါတယ်ဒါပေမဲ့ဒီအတိုင်းဖြစ်လာမလားဆိုတာကတော့စောင့်ကြည့်ရအောင်ပါပါအမျိုးသမီးရဲ့တက်ကြွလှောက်ရှားသူတွေကတော့တာလီဘန်တွေပြန်အုပ်စိုးလာတာနဲ့အမျှအမျိုးသမီးတွေကြောင်းတက်အလုပ်သွားစတဲ့အခြေခံအခွင့်အရေးတွေမကြခင်မှာပျောက်ပြတ်သွားနိုင်တယ်လို့ပြောကြပါတယ်။အနည်း20အတွင်းရခဲ့တဲ့ကြိုးတက်မှုတွေအာဖဂန်စစ်ပွဲကြီးပြီးဆုံးတဲ့အချိန်မှာပြတ်သုံးသွားမှာကိုအာဖဂန်အမျိုးသမီးတွေအခုချိန်မှာစိုးရိမ်နေကြတယ်ဆိုတာတင်ပြရင်းဒီသတင်းနဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ကျမခင်ပြူထွေးပါရှင်။
ကင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တူတာဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းမဲ့ရဲ့တူတာဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတော့ 9/11 တိုက်ခိုက်မှုအပြီးလူမှုအတိုင်းဝိုင်းတွေအတွင်းမှာရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေနဲ့ပတ်သက်လို့နယူးယောက်ကကိုမြင့်လှိုင်နဲ့အင်ဒီယားနာဖော့ဒ်ဝင်းမျိုးကကိုတန့်စင်ကိုကိုအောင်ကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ရှင်
ကဲပါကမြန်လိုက်2001ခုနှစ်စက်တဘာ17ရက်ဒီ 9/11 ဒီတိုက်ခိုက်မှုကြီးဟာအခုဆိုလို့ရှိရင်20ပြည့်ပြီပေါ့ဒီအကြမ်းဖက်သမားတွေကလေယာဉ်တွေကိုပြန်ပြီးဆွဲပြီးတော့ဒါနယူးယောက်ကကမ္ဘာကုန်သွယ်ရေးအဆောက်အဦကိုလည်းတိုက်ခိုက်ဖြိုချခဲ့တာပေါ့လေဆိုတော့ကမြန်လိုက်ကလည်းနယူးယောက်မှာအဲ့ဒီအချိန်ကရှိတယ်ဆိုတော့ဟိုအဲ့ဒီအချိန်ကကမြန်လိုက်ကြုံတွေ့ခဲ့ရတဲ့ဟိုအဖြစ်အပျက်လေးကိုပြန်ပြီးတော့ပြောပြပေးပါလား
ဟုတ်ကဲ့ဆိုတော့အဲ့ကျွန်တော်ကအဲ့အချိန်တော့ဒီတရုတ်တန်းမှာအလုပ်လုပ်တယ်တရုတ်တန်းမှာအလုပ်လုပ်တော့ကျွန်တော်ဒီ World Trade Center နဲ့ဟိုကျွန်တော်အလုပ်လုပ်တဲ့နေရာเนี่ยဟိုကဘူဒါယုံတေယုံစာလောက်ပဲရှိတယ်ဆိုတော့ကျွန်တော်ညဘက်ကိုအလုပ်လုပ်တော့အဲ့ဒီဒီလေးမြတိုက်တဲ့အချိန်ကိုပုံမှန်နေကြကျွန်တော်အဲ့ကျုပ်တန်းမှာရှိတဲ့လက်ဖက်ဆိုင်မှာ star pump ကျွန်တော်ထိုင်နေကြအဲ့နေရာကျွန်တော်ကလက်ဖက်ဆိုင်မထိုင်ဘဲနဲ့အိမ်ပြန်လာတယ်အိမ်ပြန်လာတော့ဒီပတ်ဝန်းကျင်ကတော့ဟိုပုံမှန်ပေါ့နော်ပုံမှန်အနေထားပဲတည်လူတော့ဖွင့်ကြည့်ကြတယ်ပေါ့နော်ဆိုတော့ World Trade Center ကိုဒီမြန်ပထမတစ်စီးတိုက်တာတွေ့တယ်ဒုတိယတစ်စီးတိုက်တာတွေ့တယ်တကယ်ကြီးနေနေကျွန်တော်ဖုန်းပြောနေအချိန်မှာ TV ကြည့်နေအချိန်မှာ Office Center ပြန်ကြည့်သွားတယ်အဲ့မှာတော့ဟိုပြောရရင်လူတွေကဟိုကျွန်တော်တော်တော်ကို shock ပေါ့နော်တော်တော်ကိုအထိတ်တလန့်ဖြစ်သွားတာ
ဆိုတော့ဒီအဆောက်အဦပြိုကျပြီးတဲ့နောက်မှာရောအဲ့ဒီနေရာကိုရောက်ပါသေးလားဟိုဘာတွေထူးခြားမှုတွေ့ရပါလဲ
ကျွန်တော်အဲ့ညဘက်ကိုသွားတော့14လမ်းမှာည12နာရီလောက်မရတော့ကျွန်တော်14လမ်းအောင်သွားတယ်14လမ်းကိုည10နာရီကျော်လောက်ရောက်တယ်ဆိုတော့ဘူဒါယုံကနေပြီးတော့ဒီ subway တွေကနေပေါ့ထွက်လိုက်တယ်ဆိုတာနဲ့အိုကျွန်တော်ဒီလူတွေမိရှို့ထားတဲ့အနှံ့ပေါ့နော်အဲ့ဟာဒီတန်းပြောဝင်လာတယ်နှာခေါင်းနဲ့ဟိုပြောရရင်တော့ဟိုညကြီးဗျာညကြီးတကောင်ကြီးသူလမ်းမကြီးရလဲဟိုတကယ်6ကပ်ပြီးတော့တစနေလို့ဘာမှမရှိဘူးအဲ့လမ်းမှာကိုတယောက်ခဲအဲ့ဒီအနှံ့နေတယ်ဟို6ချားတယ်လို့ပြောရမှာပေါ့ဒါဒါပေမဲ့ကိုကအလုပ်ရှိတာအလုပ်ကတော့ဟာဟုတ်ဆိုတော့အဲ့ရကနေ14လမ်းကနေကျွန်တော်ရှောက်သွားတယ်ဆိုတော့အဲ့ဒီအနှံ့ကြီးညာဆိုတော့အဲ့တရက်ထဲမဟုတ်ဗျာကျွန်တော်တို့ကဒီဂျပန်နပတ်တော့ဒီဟိုအဲ့အနံ့ကြီးကစွဲနေတာပေါ့နော်တခါလေဒီဟိုကျွန်တော်နေတဲ့ Brooklyn Bank ဆိုလို့ရှိရင် delivery တိုက်တဲ့အခါမျိုးလေအဲ့လိုပဲဟိုရပေါ့ဆိုတော့နောက်တော့ဒီမှာကျတော့ဒီလုံချုံရေးတွေပါလေဒီဒီတရုတ်တန်းတို့ဘာဘောကအရန်ကြီးနေဒီ Connect Street တောင်ပိုင်းကိုပိတ်ထားတဲ့အခါကျတော့ဟိုအရန်တင်းကျပ်တာပေါ့နော်နောက်အဲ့မှာမိသက်ကားတွေကျွန်တော်ဒီစေယုံကားတွေပြန်မှာဒူနာတင်နေနောက်အဲ့ရဟို debris တွေဟိုဟိုကားတန်ကြီးအများကြီးကြာနေရတာပေါ့နော်အဲ့ဒါတော့ကျွန်တော်ဒီလက်လောက်ပေါ့နေတာပေါ့
ဂျမတ်သမားတွေရဲ့ 9/11 တိုက်ခိုက်မှုအပြီးရပိုက်တွင်မှာပဲလူမျိုးရေးနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်ကြိုင်တွေ့ဖို့အမေရိကန်အမိမြေလူမျိုးရေးဌာနကိုဖွဲ့စည်းခဲ့ပါတယ်။အဲ့ဒီနောက်တစ်နှစ်ကြာမှာတော့ဝန်ကြီးဌာနအဖြစ်ကွန်ဂရက်လွှတ်တော်ကဥပဒေပြဋ္ဌာန်းသတ်မှတ်ခဲ့ပါတယ်။ဒီဝန်ကြီးဌာနအောက်မှာနေဆက်ဒေသနဲ့လူဝင်မှုကြီးကြပ်ရေးတည်ယူပို့ဆောင်ရေးဆိုင်ရာလူမျိုးရေးဌာနစတာတွေလည်းပါဝင်ပါတယ်။Indiana Pine 4 Wing မှာနေထိုင်တဲ့ဦးတန်းစင်က 9/11 မတိုင်ခင်ကအခြေအနေနဲ့လုံခြုံရေးတင်းကျပ်ပြီးနောက်ပိုင်းအခြေအနေကိုအခုလိုပြောပြပါရစေ
။ဒီ 9/11 မဖြစ်ခင်တော့ဆိုရင်ရောက်လာလို့ရှိရင် Social Security ကိုရှောက်လို့ရတယ်။ဒါပေမဲ့ Social Security ကပြားမှာဘာပါလဲဆိုတော့ဘလို့လုတ်ခွင့်လက်မှတ်နေတာလုတ်လုတ်ခွင့်ရှိသည်ဆိုတာလေးတစ်ခုပါတယ်။အဲ့ဒါလွင်ကျန်တာဒီပြင်အခွင့်အရေးတွေကုန်ရတယ်ပေါ့နော်။တော့ driver license ရှောက်လို့ရတယ် driver license သွားဖြည့်လို့ရှိရင်လည်းကိုဒီမှာနေထိုင်ခွင့်ရှိရဆိုရင် driver license ရတယ်နောက်ဒီမြင့်ခွင့်ရေးတွေရှိသေးတာပေါ့လေထားလိုက်ပါတော့ကိုမိတ်ဆွေ blue mate ဆွေပဲပြည့်ပြီနော်လေပြန်ခွင့်ကိုသွားကျင်ကြတယ်လေပြန်ခွင့်ချိန်မြေးဝင်လို့ရတယ်ဘယ်ဟုသွားကျင်တယ်လဲလေပြန်ခွင့်နေမဟုတ်ဘူးနေရာတော်တော်များများအတားအဆီးမရှိဝင်လို့ရတယ် 9/11 ကြီးဖြစ်လဲဖြစ်လဲဖြစ်လိုက်ကောအားလုံးတင်းကျပ်သွားတယ်လေဦးမဝင်လို့မရတော့ဘူးနောက်ဆုံးမိတ်လေပြန်စီးဖို့မပြောနဲ့လေပြန်ကွင်းထဲဝင်တာတော့ခက်သွားတယ်အဲ့တော့လေပြန်စီးမဲ့လူကရောဘယ်လောက်ထိမလွတ်လပ်တော့ဘူးလဲဆိုတော့ဒီလိုစကန်လုပ်ယူနေမဟုတ်ဘူးဖနက်ချို့ရတယ်ဟုတ်လားကပတ်ချို့ရတယ်အနှွေးတွေချို့ရတယ်ဒါတွေကစဖြစ်လာတယ်ဒီဟုတ်ဆိုလုံခြုံရေးကစိတ်ချရတော့ဘလူ့အမယုံလို့မရတော့ဘူ
းနယူးယောက်အောက်ကွန်မြူနိုင်ငံကလည်းအဲ့ဒီအချိန်ကမြန်မာလူငယ်တွေတွေ့ကြုံခဲ့ရတဲ့အခက်အခဲကိုအခုလိုပြောပါရစေ
ကျွန်တော်ဒီ68ခုနှစ်ပတ်ဝန်းကျင်လောက်မှာလူငယ်တော်တော်များများညော့ကိုဟိုတော်တော်များများရောက်လာကြတယ်။အဲ့မှာကျွန်တော်တို့လည်းကြောက်လာကြတယ်နေကြတယ်ထိုင်ကြတယ်ပေါ့နော်။ကျွန်တော်လူငယ်တွေထဲမှာလည်းဟလာဒီဟိုအလေနဲ့လာကြတဲ့ရှိတယ်။ចောင်းတက်တဲ့လူတွေရှိတယ်။နောက်တစ်ခါတခြားဗီဇာနဲ့လာတဲ့ခါဆိုတဲ့ခါကျတော့ဗီဇာတက်တန်းကုန်တဲ့လူတွေလည်းရှိတယ်။ဟိုနောက်တစ်ခါဒီနေထိုင်ခွင့်ကျူးစားနေကြတဲ့လူတွေလည်းရှိတယ်။ရှိတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးအရေးခင်ရဖြစ်သွားတယ်ဖြစ်သွားတယ်ဆိုတဲ့အခါကျတော့အားလုံးကငါတို့ရဲ့ဒီနေထိုင်ခွင့်ပေါ့နော်ဥမာဘလို့လောက်ကြာမှာပေါ့အရင်တော့ကညာဟိုပြောရဒီနိုင်ငံမှာတည်တဲ့အတိုင်းပဲဟိုရဲဆိုတာကဟိုပြည်သူကိုကူညီဖို့ထောက်ထားချစ်ချင်မရှိရှိညောက်မှာကူညီတာဒါပေမဲ့အဲ့ဒီ 9/11 ပြီးလဲပြီးတော့ဟိုမြန်မာဘူရာယုံမာဒီကအစအကုန်လုံးကရဲတွေကရောက်လာတယ်ဆိုတဲ့အခါကျတော့လူတွေကစိုးရင်ကြတယ်အဲ့တော့ခုနပြောတဲ့ ID တွေပဲလုတ်ဖို့ဆိုတဲ့အခါကျတော့လေဆိုတော့ ID ကခက်
ဒီလေရင်တွေကိုအပိုင်စီးပြီးတော့ပေါ့လေဟိုတိုက်ခိုက်တဲ့သူတွေဟာအရှိအလေပိုင်းဒေသကဟိုအကျန်းဖက်သမားတွေဘာသာရေးအစွန်းရောက်တွေဖြစ်တဲ့အခါကျတော့အဲ့ဒီနောက်ပိုင်းပေါ့အမေရိကထဲမှာရှိနေတဲ့ဒီလူမှုအတိုင်းအဝိုင်းတစ်ခုနဲ့တစ်ခုအတွင်းမှာရောဘလောက်ထိအောင်မယုံသင်္ကန်းမှုတွေကြီးထွားလာတာမျိုးတွေ့ရပါလဲ
ဟုတ်ကဲ့ဟိုကျွန်တော်တို့ကတော့ဒီအာရှအနယ်ဘွားပေါ့နော်အာရှအနယ်ဘွားတွေနဲ့ခုနပြောတဲ့ဒီမော့စလင်တွေနဲ့ကျွန်တော်တို့ဒီဟိုအတူတကွနေထိုင်ဟိုကြရဲပို့ပတ်ဝန်းကျင်နေပေါ့ဆိုတော့ပတ်ဝန်းကျင်နေဖြစ်တဲ့အခါကျတော့အဲ့လိုမျိုးဒီဟိုဟိုချစ်ချင်းတိုက်ခိုက်တာတော့ဘာလို့ဆိုတာတော့ဟိုဖြစ်တာနည်းတယ်သို့တော့ဒီခုနပြောတဲ့ဒီ Roosevelt Avenue အဝန်းဝိုင်းလေးလို့ဟာလာနောက်တစ်ခါဒီကျွန်တော်တို့ဒီနေရာမှာအဲ့လိုလူကိုလူမျိုးအစုနေတဲ့နေရာကိုလူမျိုးအစုအဲ့လိုမျိုးလေးနေတဲ့နေရာရဲ့ပြင်ပကိုရောက်သွားတာ ਨੇ ဒီပြောရတော့ဟိုလူမျိုးခွဲခြားဆက်ဆံရဆိုတဲ့ပုံစံမျိုးပေါ့เนาะအဲ့ဒါမျိုးတွေကဟိုတိတိတာတာကြီးခံစားလို့ရရော
နယူးယောက်ကတော့ကမ္ဘာတစ်လွှားကလူမျိုးပေါင်းစုံတန်းတဲ့ချီနေထိုင်တဲ့မြို့ဖြစ်ပါတယ်အမေရိကလည်းဘက်မှာရှိတဲ့ဖိုအီးမြို့မှာတော့အာရှသားတွေဖြစ်တဲ့မြန်မာတွေဟာ1988ခုနောက်ပိုင်းမှာသာစတင်အခြေချလာတာပါဦးတန်းစင်ကအခုလိုပြောရတယ
်ဥပမာပဲဘာဖြစ်လို့လဲဆိုတော့အဲ့ဒီချီနူကရောက်တဲ့ပမာဆိုတော့လည်းနည်းနည်းပဲရှိတဲ့ပြင်မြန်မာဗုဒ္ဓဘာသာတွေပဲများခဲ့လူတွေကိုတွေ့ရင်ပြုံးပြကြတယ်အားလုံးအခြေအနေကောင်းတဲ့အတွက်ကြောင့်သိကြီးတော့ပြဿနာမရှိခဲ့ပါဘူးတော်ပြီးတော့လည်းအိန္ဒိယနားမှာရှိတဲ့အဖြူတွေအမဲတွေပေါ့နော်ဖြူကြီးတွေအထူးသဖြင့်အများကြီးကူညီတယ်အထူးသဖြင့်အိန္ဒိယနားဖုတ်ဝင်းမျိုးဟာဘယ်လိုကောင်းလဲချော့ချ်ကြီးလည်းအများကြီးရှိတယ်ဗျာအဲ့လိုပေါ့ကူညီတဲ့စိတ်တွေလူတွေအများကြီးရှိပါတယ်အဲ့အတွက်ကြောင့်အကူအညီလည်းအများကြီးရကြပါတယ်အရန်ကြီးခွဲကြတာတော့မရှိပါဘူးလူနည်းစုလောက်ပဲအဲ့တခုတည်းရှိတာပေါ့လေသူတို့အများစုရဲ့နေရာကကိုယ်တွေလည်းမသွားမှမသွားနိုင်တာသွားကြအောင်ဒါတော့ကွာတာပေါ့အလုပ်ထဲမှာတော့အများကြီးကြံစည်တာမရှိပါဘူးမနိုင်ပါဘူး
9/11 တိုက်ခိုက်မှုမှာကြုံတွေ့ခဲ့ရတဲ့ဒီမြန်မာနိုင်ငံသားတွေအကြောင်းသုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍအနားဆင်ကြရအောင်ပါရှင်။
ဒီတစ်ပတ်တော့ရေရှားတဲ့ဒေတာမှာလေးလူတဲကနေရေဆက်ရေပေါက်တွေရအောင်လုပ်ပေးနိုင်တဲ့ဆက်ရုပ်ကလေးပြီးလူအကြောင်းကိုပြောပြပေးပါမယ
်
ကိုကိုကိုကိုရိုင်းမိတ်ဆက်ပေးပါရစေနာမည်ကအီလူပါဆက်ရုပ်ကလေးပါအင်္ဂါချိုးပေါ်ကရင်းွေအစိုးရကိုရှာပြီးတောက်သုံးရည်ဖြစ်နေပြောင်းပေးဖို့လုပ်ပြီးအင်္ဂါချိုးနဲ့တခြားချိုးတွေမှာတက်ရှိတွေနေနိုင်အောင်လုပ်ပေးဖို့ညှော်လင့်ထားပါတယ်လို့ပြောသွားတာပါအီဂျစ်နိုင်ငံအလက်ဇန်ဒရာမှာရှိတဲ့ဘော့ခ်အယ်အာရပ်တဲကန်နာယာမှာဆက်ရုပ်ကလေးအီလူရဲ့လောက်ကိုင်းနိုင်စွမ်းရည်ကိုချပြခဲ့သူကတော့ဒီဆက်ရုပ်ကလေးကိုတီထွင်သူအသက်28နှစ်အရွယ်အီဂျစ်က mechatronics engineer မာမုတ်အယ်ကိုမီပါသူကဉာဏ်ရည်တု artificial intelligence AI နည်းကိုသုံးပြီးစုထိုင်းစများတဲ့လေထုကနေရေကိုထုတ်ယူဖို့အတွက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ဆက်မှုလျက်စက်နဲ့ software engineer ပညာတွေကိုနားလည်တက်ကျွမ်းရတဲ့ mechatronics engineer ပညာရှင်တဦးအနေနဲ့ NASA ရဲ့အင်္ဂါဂျိုစူးစမ်းရေးကိုအားကျခဲ့တဲ့အယ်ကိုမီဟာအင်္ဂါချိုးပေါ်မှာအလိုအဆုံးဖြစ်မဲ့ရေကိုရအောင်ဘလိုနည်းနဲ့လုပ်နိုင်မလဲဆိုတာကိုကြံစားခဲ့တာဖြစ်ပါတယ်။အင်္ဂါချိုးပေါ်မှာတွေ့ရတဲ့ရာသီဥတုအခြေအနေမျိုးမှာရှင်းတန်းနိုင်အောင်သူ့ရဲ့ဆက်ရုပ်ကလေးကိုတည်ဆောက်ထားတာပ
ါ။ It will be support technology jadida fi fasl al maya aw al H2O al
ga le ga ni ye ya aw khwe thuk ko ni pinya tet twat ko ni be ba de isa yok kle ga le du so thain sa pamana a mya thong shi de in ga ju bo ga nia myo ma tong bo lout tha da ba in ga ju ma ga so thain sa ga taim myin ma de da mae tu ma ye ma shi u le di sa yok ga ye ko thuk pe nai ne ni pinya tet ko tong tha ba de naw ni pinya ri le tong ma de ဒါပေမဲ့အခုဆက်ရုပ်ကရေကိုအမြန်ထုတ်ပေးနိုင်သလိုအတန်တိုင်းဆုံးတန်ရှင်းတဲ့ရေကိုထုတ်ပေးနိုင်တာပါ
။ဒါအပြင်အီလူဆိုတဲ့နာမည်ရဲ့အဓိပ္ပာယ်ကရှင်တန်ခြင်းဆိုတဲ့အဓိပ္ပာယ်မှုတက်ရှိတွေရှင်တန်နိုင်ဖို့အတွက်အင်္ဂါချုပ်ပေါ်မှာတက်ရှိတွေရှိလာအောင်သူကဖန်တီးပေးနိုင်မှာပါလို့လည်းပြောပါတယ်။အင်္ဂါချုပ်လေးထုတဲကစိုထိုင်းစာဟာတက်ရှိတွေရှင်တန်နေထိုင်ဖို့အတွက်ဖြစ်နိုင်တဲ့အနေအထားရှိနေပြီးသူ့ရဲ့စိုထိုင်းစာမြင်မာတာနဲ့ရင်ငွေရနိုင်ခြေကချီလီမှာရှိတဲ့အတာကမ်းမတဲကန္နာရတဲ့က6တွေ့တဲ့အပိုင်းတွေနဲ့တူနေတယ်လို့အရှေ့ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကဂျွန်ရမ်မဲလ်ရဲ့ပြောကြားချက်ကို swiss.com သိပ္ပံစာကြောင်းမှာဖော်ပြထားပါတယ်။အင်္ဂါချိုးပေါ်မှာတိတ်ဆိတ်6ကန်နေတဲ့ပုံပေါ်နေပေမဲ့ဆိုထိုင်းစာကအံ့ဩစရာကောင်းတော့အောင်မြင်မာနေတာကိုတွေ့ရပြီးဒါဟာတက်ရှိတွေနေနိုင်လောက်တဲ့ဝင်းကျင်ဖြစ်နိုင်တယ်လို့သိပ္ပံပညာရှင်တွေကတွေ့ဆပါတယ်။အယ်ကိုမီကတော့သူ့ရဲ့အီလူဟာဒီအင်္ဂါချိုးပေါ်ကရေငွေ့တွေကိုတောက်သုံးရည်ဖြစ်နဲ့ပြောင်းပေးနိုင်မယ်လို့ပြောပါတယ
်။ The process to that توليد المياه من الهواء بتعدي على كذا مرحله اول مرحله طبعا هي مرحله الفلتريشن برقي الهواء اللي داخل دوت
လေတဲ့ကနေရေထုတ်နိုင်ဖို့အဆင်ပြေလုပ်ရပါတယ်။ပထမအဆင့်ကလေကိုစစ်ထုတ်ရတာပါ။အဲ့လိုလေကိုကောင်းကောင်းစစ်ထုတ်နိုင်ပြီဆိုရင်နောက်တစ်ဆင့်အနေနဲ့ငွေရေဖွဲ့အောင်လုပ်ရပါတယ်။အဲ့ဒါပြီးရင်နောက်တစ်ခါထက်စစ်ရပါတယ်။အဲ့ဒီစစ်ပြီးရင်တော့ခရမ်းလွန်ရောင်ကြီးကိုသုံးပြီးပိုးတက်ရပါတယ်။ဒီလိုပိုးတက်တဲ့အဆင့်ပြီးရင်လူကျန်းမာရေးအတွက်အကျိုးရှိမဲ့ဓာတ်စားတွေထည့်ပေးရပါတယ်
။သူကအင်းလူကိုဉာဏ်ရည်တုAI အကူအညီနဲ့ငွေကုန်ချေးကျအသိမများလာတဲ့နည်းပညာတစ်ကိုသုံးပြီးထုတ်ခဲ့တာဖြစ်ပါတယ်။အခြေခံ molecules လေးတွေကိုစုစည်းရကနေ molecules အကြီးစားတွေဖြစ်လာတဲ့သဘောတဘာဝနဲ့လူလုတ်တဲ့ drug ပေါင်းဖြစ်တဲ့ polymer ကိုသုံးထားပြီးစွမ်းရည်နဲ့တိတ်ပြီးသုံးစရာမလိုပဲရေပမာဏကိုအများကြီးထုတ်နိုင်တယ်လို့ အယ်ဂိုမီကပြောပါတယ
်ဒါရမ်လ်မဟတ်တ်နာတ်ဝလတ်အက္ခရ်မင်5 3လစ်တရ်ဖီယုမ်50000လစ်တရ်ဖီယုမ်မုန်ကင်အာမလ်စကေးလင်းအလာအဒ်မအဒါရ်မဖိရှ်မရှ်ကီလာခါအဒါရ်ကမန်မရှ်စတ်ဒီမူအလ်မရီခ်ဘတ်
ကျွန်တော်ကပြက်ကိုရေလီတာ9000ကျော်ဒါမှမဟုတ်လီတာ9000လောက်အထိထုတ်ပေးတဲ့စက်တီထုတ်ပေးနိုင်ပါတယ်ဒီလိုအများကြီးထုတ်နိုင်အောင်အခက်အခဲမရှိပဲလုပ်ပေးနိုင်ပါတယ်ဒီစက်ကိုအင်္ဂါဂျူပေါ်မှာသာသုံးနိုင်တာထက်ရေတွင်းရေကန်တွေမြချောင်းတွေလိုသဘာဝအရင်းအမြစ်မရနိုင်တဲ့ဘယ်သဲကဏ္ဍရထဲမှာမဆိုသုံးနိုင်အောင်လုပ်ပေးလို့ရပါတယ်ရင်ရင်တူရတာကငွေကုန်ကြေးကြတိတ်များသလိုမြစ်ချောင်းကရေရအောင်လုပ်ရတာကလည်းငွေတိတ်ကုန်နိုင်ပါတယ်အခုလိုလေထဲကနေရေရအောင်ထုတ်ရတာကတခြားနည်းတွေနဲ့စာရင်ငွေကုန်ကြေးကြနေပါတယ
်လေထဲကနေရေကိုထုတ်ယူဖို့အတွက်စွမ်းရည်တစ်ခုကိုသုံးပြီးအပူအေးပြောင်းတဲ့နည်းအပါဝင်တခြားနည်းပညာတွေကိုသုံးမယ်ဆိုရင်ငွေကုန်ကြတိတ်ပြီးများသလိုစွမ်းရည်လည်းအများကြီးသုံးရတာဖြစ်ပါတယ်အခုတော့သူရဲ့ကုန်ကျစရိတ်ကအမေရိကန်ဒေါ်လာ250ရှိပါတယ်။သူရဲ့အီလူနဲ့ရေထုတ်မယ်ဆိုရင်ရေတလီတာရဖို့အတွက်တစ်ဆင့်ခွဲရနေ2ဆင့်လောက်ထိကုန်ကျတာပါ။တခြားနည်းတွေကိုသုံးပြီးထုတ်မယ်ဆိုရင်တော့ရေတလီတာရဖို့အတွက်ဆင့်20လောက်ကုန်ကျနိုင်တယ်လို့လည်းသူကတွက်ပြပါတယ်။မမော့တ်အယ်ဂိုမီတယောက်သူရဲ့ဆက်ရုပ်အီလူကလေးရုံလုံးအကောင့်ထဲပေါ်လာဖို့အတွက်အချိန်6လောက်လောက်ယူခဲ့ရတာဖြစ်ပါတယ်။အခုလိုကိုယ့်စီနဲ့ကိုတီထွင်ကြံစားထားတဲ့ဒီဆက်ရုပ်စီမံကိန်းကိုအင်္ဂါချုပ်ပေါ်မှာတုံးဖို့ရင်မကဘဲကဘာပေါ်ကရေအရင်းမြစ်မရှိတဲ့နေရာတွေမှာဖြစ်စေရေရှားပါတဲ့နေရာတွေမှာဖြစ်စေကြဲကြဲပြန့်ပြန့်အသုံးချလာနိုင်မယ်လို့သူကမျှော်လင့်ထားကြောင်းတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နီးပညာခန္ဓာအနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တောက်ကြညအတွက်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA မြန်မာပိုင်းကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ကျမတို့ကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဝင်းမင်းတလှည့်ပြောပြပေးပါရှင်။
ဆရာနာသိမှုကိုကန့်ကွက်ဆန္ဒပြနေတဲ့မြန်မာပြည်သူတွေနဲ့အတူရက်တီထောက်ခံနေပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကထပ်ပြောလိုက်ပါတယ်။ NUG မြို့သားညီညီအစိုးရရဲ့စစ်စင်ရေးသဘောကြေညာချက်ပေါ်တနေ့ကတုံ့ပြန်ရမှာမြို့မအကျက်တဲကိုအကြမ်းဖက်နီးနဲ့ဖြစ်ရှင်းတာလက်မခံနိုင်ဘူးလို့အမေရိကန်ကပြောခဲ့တဲ့ပေါ်သတင်းထောက်ရဲ့မေးခွန်းကိုပြောခွင့်ရ Net Press ကပြန်ဖြေသွားခဲ့တာပါ။ပြောခွင့်ရ Press ကမြန်မာပြည်သူတွေအနေနဲ့ဆက်ရနာတင်တာကိုဆက်လက်ဆန့်ကျင်နေချိန်မှာသူတို့လိုပဲအမေရိကန်အနေနဲ့လည်းဒီမိုကရေစီပြန်လည်ဖော်ဆောင်တာကိုမြင်လိုပါတယ်။ဒီအတွက်အာဆီယံပါဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့အတူတန်တမာရေးစီးပွားပိတ်ဆို့တံခတ်မှုတွေသုံးပြီးကြိုးပမ်းပေးနေပါတယ်လို့ပြောခဲ့တာပါခင်ဗျ။မြန်မာနိုင်ငံကိုဗစ် -19 တတိယလှိုင်းကာလမှာနေ့စဉ်သေဆုံးသူအရေအတွက်ဟာပြီးခဲ့တဲ့ရက်တွေအနေငယ်ကစပြီးတရာအောက်ကိုကျလာနေပါတယ်။ကျမ်းမာရေးဝန်ကြီးဌာနကဒီနေ့ည၈နာရီထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့24နာရီတွင်တက်ခွဲဆန်းသတ်မှုပေါင်း 24,818 ခုကိုစစ်ဆေးခဲ့တာမှာယောဂါကူးဆက်ထားသူ 2,102 ဦးနဲ့သေဆုံးသူက88ယောက်ရှိတယ်လို့ဖော်ပြထားပါတယ်။ကျမ်းမာရေးလူသားတွေနဲ့ပရိုက်တာဝန်ထမ်းတွေကတော့တကယ်သေဆုံးသူရေအတွက်ဟာအခုတရားဝင်ထုတ်ပြန်ထားတာထက်ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။အရှတလောကိုဗစ်ကူးစက်မှုနဲ့ပတ်သက်ပြီးစင်ကာပူမှာကိုဗစ်ကူးစက်မှုတွေထိုးတက်လာနေပေမဲ့လက်ရှိထိန်းချုပ်ကန့်သတ်မှုတွေထပ်တိုးမလုပ်ဖို့ဘူးလို့ထပ်တိုးမလုပ်ဖို့ထိတ်တန့်ရရှိသူကဆိုပါတယ်။ VNM မှာတော့ကိုဗစ်ကန့်သတ်ချက်တွေကြောင့်အထိနာနေတဲ့စီးပွားရေးပြန်ဦးမော်လာစေဖို့ရှေ့လာမှာကမ္ဘာလဲခီးသွားတွေအတွက်ဖူးကွက်ကျုံကိုအစမ်းပြန်ဖွင့်ပေးမယ်လို့ရရှိတွေကဆိုပါတယ်။ဩစတြေးလျမှာတော့အကြီးဆုံးမြို့တွေဖြစ်တဲ့ဆင်နဲ့မဲဘုံမှာDelta ပိုးပြန့်နေတာမို့လော့ဒ်ဒေါင်းဆက်ချထားရတယ်လို့အရာရှိတွေကဆိုပါတယ်ခင်ဗျ။
တောက်ချာညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကလေးကတော့ PJ Elliot နဲ့ Nashwan Khalil တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေထုတ်လင်းပေးခဲ့တဲ့အတန်းလွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ11:00နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပေဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင
This program has come to you from the Voice of America.